Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အသံကနေ2016ခုနှစ်မေလ18ရက်အင်္ဂါနေ့နေ့နဲ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ line to meter 24 32နဲ့40ရူကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။စမအင်တီနိုင်မှာ
မင်္ဂလာမနက်ခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ IS နဲ့တခြားအကြမ်းဖက်အဖွဲ့တွေနေနေရေးအတွက်လိဗျာအစိုးရတီကိုလက်နက်တွေထောက်ပံ့ဖို့အမေရိကန်နဲ့မဟာမိတ်တွေစီစဉ်နေပါတယ်ပြည်ပကတွေဖြစ်နေတဲ့နိုင်ဂျီးရီးယားနိုင်ငံတောင်ပိုင်းဒေသမှာဒီနန်းထုတ်လုပ်မှု400ခန့်လုံးကျဆင်းသွားပါတယ်မြန်မာနိုင်ငံရဲ့တပ်ဖွဲ့ကိုတင်နန်းပို့ချတဲ့နေရာမှာပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်မှုလိုအပ်နေတာကိုထောက်ပြထားတဲ့ကုလသမဂ္ဂအစည်းအဝေးထုတ်ပြန်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုရဲကောင်နဲ့အတူတင်ပြပေးသွားမှာဟမ
်ကောင်းပါပြီကိုစောဝင်းလာရေးဒီကနေ့မှာတော့မြန်မာနိုင်ငံအပေါ်ပြဋ္ဌာန်းထားတဲ့အရေးယူပိတ်ဆို့မှုတွေကိုအမေရိကန်ပြည်ထောင်စုကဆက်ပြီးတက်တန်းတိုးမဲ့ကြေညာချက်ကိုအမေရိကန်ဘဏ္ဍာရေးဌာနကထုတ်ပြန်ဖို့ရှိနေပါတယ
် If what is being suggested is accurate I think the announcement tomorrow ultimately will
ဒီလိုပိတ်ဆို့မှုတွေရှိပေမဲ့လည်းနှစ်နိုင်ငံကုန်သွယ်ရေးကိုတော့ထိခိုက်ဖို့မရှိဘူးလို့အမေရိကန်ပိတ်ဆို့မှုဆိုင်ရာကျွမ်းကျင်သူတဦးက VOE ကိုပြောသွားတာပါအပြည့်အစုံကိုတော့သတင်းစီစဉ်အပြီးမှထုတ်လွှင့်ပေးဖို့ရှိပါတယ်။အဲ့ဒီနောက်မှာလည်းကုန်သင်ရေးတွေတိုးတက်လာမဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့အမေရိကန်စီးပွားရေးအတိုင်းအဝိုင်းရဲ့မျှော်လင့်ချက်တွေကိုလည်းစူးစီးတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့သတင်းပေးပို့ချက်တွေနဲ့အတူစီးပွားရေးနဲ့သုတဆုံလင်အမေရိကန်တခွင်စတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးဖို့ရှိပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုက်နဲ့ကိုရဲကောင်တို့ကပြောပြပါအောင်ရှင်။
လိဗျားနိုင်ငံအတွင်းဥပဒေစိုးမိုးမှုမဲ့နေတဲ့ဒေသတွေမှာချစ်ကိုယူလာနေတဲ့ IS နဲ့တခြားစစ်သွေးကြောအဖွဲ့တွေကိုနေနေနိုင်ရေးအတွက်နိုင်ငံတကာအသိအမှတ်ပြုလိဗျားအစိုးရအဖွဲ့ကိုလက်နက်ထောက်ပံ့ပေးဖို့အစင်းသင်းရှိနေပြီဖြစ်တဲ့ကြောင်းအမေရိကန်ပြည်ထောင်စုနဲ့တခြားအင်အားကြီးနိုင်ငံတွေကပြောဆိုပါတယ်။လိဗျားနိုင်ငံမှာစတင်ဖွဲ့စည်းစာဖြစ်တဲ့မခိုင်မာသေးတဲ့အစိုးရအဖွဲ့ကိုအင်အားကောင်းလာအောင်ပံ့ပိုးပေးအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့နိုင်ငံပေါင်း20ကျော်ကထိတ်တန့်အရာရှိတွေဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အစီအဝေးရွေချက်ကနိုင်ငံတကာအသိအမှတ်ပြုလိဗျအစိုးရအဖွဲ့ကိုအားရအစိုးရအဖွဲ့တွေကိုချေမှုန်းရေးမှာပို့ပြီးအားကောင်းအောင်ကူညီပေးဖို့နဲ့နိုင်ငံအရှိတ်ချမ်းကပြန်ပဲအုပ်စုတစုကသူတို့ဘာသာတရားဝင်အစိုးရဖြစ်တဲ့ဆိုပြီးပြောဆိုနေမှုတွေအဆုံးသတ်သွားရေးရည်ရွယ်တာဖြစ်ပါတယ်။အစီအဝေးအပြည့်တင်းသာရှင်းလင်းပွဲမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီက IS အစိုးရအဖွဲ့နဲ့တခြားအကြမ်းဖက်အဖွဲ့တွေကိုတိုက်ခိုက်ဖို့ကုလသမဂ္ဂရဲ့လက်နက်ရောင်းချမှုပိတ်ပင်ထားတာကနေချင်းချက်အနေနဲ့လက်နက်နဲ့ကြီးဝဲခွင့်ရရေးစူးစမ်းနေတဲ့လစ်ဗျားရဲ့သမ္မတကောင်စီကိုနိုင်ငံတကာအသံဝိုင်းအနေနဲ့ထောက်ခံတော့မှာဖြစ်တယ်လို့ပြောဆိုပါတယ်။အမျိုးသားသဘောတူညီချက်ဆိုင်ရာလစ်ဗျားအစိုးရအဖွဲ့ဟာစစ်သွေးကြွတွေနဲ့တခြားအဖွဲ့တွေရဲ့ချင်းချောက်မှုကိုရင်ဆိုင်နေရတဲ့တရားဝင်အစိုးရအဖွဲ့ဖြစ်ပြီးသူတို့ကိုကာကွယ်ပိုင်ခွင့်ရှိတယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်။နိုင်ငံတကာအသံဝိုင်းကလူသားချင်းစာနာမှုအကူအညီတွေနဲ့တခြားအကူအညီတွေပေးဖို့ဂရိကဝတ်တွေပေးနေပေမဲ့လစ်ဗျားကိုတပ်ဖွဲ့တွေဆစ်လူရေးကိစ္စကိုတော့ဘယ်နိုင်ငံကမှပြောဆိုခြင်းမရှိဘူးလို့လည်းဝန်ကြီးကယ်ရီကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
။နိုင်ဂျီးရီးယားတောင်ပိုင်းမှာစစ်သွေးကြွတွေရဲ့တိုက်ခိုက်မှုကြောင့်နိုင်ငံရဲ့ရင်နံထုတ်လုပ်မှု48ကျောင်းနှုန်းတိကျကျသွားခဲ့တယ်လို့နိုင်ငံရဲ့ရင်နံအရင်းမြစ်ဝန်ကြီးအင်မန်နျူအယ်ကစ်ချူဝူကပြောလိုက်ပါတယ်။နိုင်ငံရဲ့ရင်နံစိမ်းထုတ်လုပ်မှုဟာတရက်ကို C.2 တန်းကနေ 1.4 တန်းအထိရောကျသွားတယ်လို့တနင်္လာနေ့ကအောက်လွှတ်တော်မှာဝန်ကြီးကစ်ချူဝူကပြောသွားတာပါ။ရင်နံထုတ်လုပ်မှု C.8 သိန်းကျော်ကြောကြသွားတာဟာနိုင်ဂျာမြဝကျွန်းမော်ဒေသမှာတိုက်ခိုက်မှုတွေအဆမ်းပြတ်ကြုံခဲ့ရပြီးရင်းနှံထုတ်လုပ်မှုကိုအနောက်ရှက်ပေးခံရတာကြောင့်ဖြစ်တယ်လို့သူကပြောပါရယ်။နိုင်ဂျီးရီးယားနိုင်ငံရဲ့ဝင်ငွေဟာရင်းနှံစိမ်းထုတ်လုပ်မှုကရတဲ့ငွေပေါ်မှာအဓိကမှီခိုနေပြီး2016ခုနှစ်မှာတစ်စီကို38ဒေါ်လာနှုန်းနဲ့နေ့စဉ်ရင်းနှံစိမ်းစီပေါင်း 2.2 တန်းထုတ်လုပ်မှုအတွက်ဝင်ငွေရမယ်လို့ခန့်မှန်းထားပါရယ်။နိုင်ဂျီးရီးယားမြဝကျွန်းမော်ကနိုင်ဂျာမြဝကျွန်းမော်ကိုစားလက်စားချီရေးအဖွဲ့လို့ခေါ်တဲ့အဖွဲ့တစ်ဖွဲ့ကရင်းနှံစက်ရုံတွေကိုဖောက်ထွင်းပြီးတောင်ပိုင်းဒေသကရင်းနှံထုတ်လုပ်မှုတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်မှုတွေပြိုးပွားလာနေပါတယ်။ရင်းနှံလုပ်ငန်းကရတဲ့အကျုံးမြတ်ကိုနိုင်ဂျီးရီးယားဒေသခံတွေကိုခွဲဝေပေးဖို့တောင်းဆိုနေပြီးတိုင်းပြည်စည်းဝါးရေးကိုထိခိုက်အောင်လုပ်မယ်လို့လည်းကြွေးကြော်နေပါတယ်။
ခရီးနိုင်ငံဟာရွှေပြောင်းဝင်ရောက်လာသူတွေနဲ့ဒုက္ခတဲ့ပဋိပက္ခတွေနဲ့ရင်ဆိုင်နေရပေမဲ့လည်းအခုနှစ်မှာခရီးနိုင်ငံကိုလာရောက်မဲ့ကမ္ဘာလေခီးတဲ့အရေးအတွက်ဟာစံချိန်တင်ပြီး28တန်းအထိရှိမယ်လို့ခန့်မှန်းထားပါတယ်။ငွေကြေးဆိုင်ရာကတ်တတ်မှုတွေရှိနေတာဒုက္ခသည်တွေရဲ့ရွှေပြောင်းအခြေချနေထိုင်သူတွေရဲ့ပဋိပက္ခတွေဖြစ်ပေါ်နေတာတွေကြောင့် Lesbos ကျွန်းနဲ့တခြားရွှေပြောင်းနေထိုင်သူတွေအခြေချနေထိုင်တဲ့နေရာတွေကိုသွားဖို့အတွက်ကမ္ဘာလေခီးတဲ့တွေအနေနဲ့နှခါပြန်စဉ်းစားကြတာတွေရှိနေတဲ့အတွက်ဒါဟာကြီးမားတဲ့အောင်မြင်မှုလို့ယူဆရမှာဖြစ်ကြောင်းပြောအစိုးရပြောရေးဆိုခွင့်ရှိသူ Lefteris Kratsos ကသတင်းတောက်တွေကိုတင်လန်းလေးမှာပြောပါတယ်ဒါပြင်ဂရိနိုင်ငံဟာကမ္ဘာလက်ခီးသွားလုပ်ငန်းမှာနာမည်ကြီးကိုအမတစိတ်တစ်ခုလိုဖြစ်ကြောင်းအဲ့ဒီလိုပဲအစဉ်အမြဲတည်ရှိခဲ့သလိုနောက်မှလည်းအဲ့ဒီလိုရှိလိမ့်မယ်လို့သူထင်ကြောင်း Crassus ကပြောပါတယ်အနီးနားကအီဂျစ်နဲ့တူရကီနိုင်ငံတွေမှာနိုင်ငံရေးမတည်ငြိမ်မှုတွေအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နေတာကြောင့်အဲ့ဒီဒေသတွေကိုမတွားရဲကြတဲ့အတွက်ဂရိနိုင်ငံကိုကမ္ဘာလက်ခီးတဲ့အရေးအတွက်အခုနှစ်မှာတိုးရောက်လာတာဖြစ်ပါတယ်အဲ့ဒီနိုင်ငံစလုံးဟာအရင်ကကမ္ဘာလက်ခီးတဲ့တန်ပေါင်းများစွာကိုလက်ခံကြပေမဲ့လက်ရှိမှာလာရောက်ကြတဲ့ကမ္ဘာလက်ခီးတဲ့အရေးအတွက်ဟာတိတိတသာကျဆင်းသွားခဲ့ပါတယ
်။အမေရိကန်ပြည်ထောင်စုမှာလင်အင်ငါပြောင်းလဲထားသူတွေကိုသူတို့ပြောင်းလဲတဲ့သတ်မှတ်ချက်အတိုင်းတန့်စင်ကန်အင်တာတွေမှာဝင်ဝင်ပေးဖို့သမ္မတအိုဘားမားအစိုးရကခွင့်ပြုလိုက်တာနဲ့ပတ်သက်ပြီးကွန်ဆာဗေးတစ်ရှေးဟိုးဆွဲဝါဒီဝေဖန်ရေးသမားတွေကတရားဝင်ထပ်ပြီးပြင်းပြင်းထန်ထန်ထိုးနှက်တိုက်ခိုက်လိုက်ပါတယ်။တက်ဆက်ပြည်နယ်ကတော့ဒီကိစ္စကိုတိုက်ပွဲဝင်သွားမယ်ဆိုပြီးသမ္မတအိုဘားမားရဲ့အတိုက်ခံအဖြစ်ကြာမြင့်စွာရပ်တည်ခဲ့တဲ့တက်ဆက်ပြည်နယ်အုပ်ချုပ်ရေးမှူးဂရက်အဘော့တ်ကပြောပါတယ်။သမ္မတအိုဘားမားဟာပြည်သူတွေရဲ့အခွင့်အရေးဥပဒေတွေကိုပြန်လည်ပြင်ဆင်ရေးဆွဲခွင့်မရှိဘူးသူဟာဘယင်မဟုတ်ဘူးလို့ Greg Abbott ကပြောပါတယ်နောက်ထပ်ပြည်နယ်ခေါင်းဆောင်တူဦးဖြစ်တဲ့ Arkansas ပြည်နယ်အုပ်ချုပ်ရေးမှူး Ezra Hutchinson ကတော့အကြောင်းတွေမှာကြမ်းမခွဲခြားသတ်မှတ်မှုနဲ့ပတ်သက်ပြီး Obama ရဲ့ညွှန်ကြားချက်ကိုဂရုမစိုက်ကြဖို့တိုက်တွန်းနေတယ်ဆိုပြီးပြောပါတယ် American ပြည်အောင်စုတဝန်ထောင်နဲ့ချီတဲ့အကြောင်းတွေမှာလေငါပြောင်းလဲထားတဲ့အကြောင်းသူအကြောင်းသားတွေနဲ့ပတ်သက်ပြီးသူတို့ဘလို့ကိုဘလို့ဆက်ဆံမလဲဘယ်တန့်စင်ကန်တုံဆွဲခွင့်ပေးမလဲဆိုတာနဲ့ပတ်သက်လို့တရားရေးနဲ့ပညာရေးဌာနကပြီးခဲ့တဲ့အပတ်ထဲမှာညွှန်ကြားချက်ထုတ်ပြန်ခဲ့ပါတယ်မြောက်ကယ်ရိုလိုင်းနားပြည်နယ်မှာလေငါပြောင်းလဲထားပေမဲ့မွေးရပါကြမ်းမအတိုင်းတန့်စင်ကန်တွေဝင်ရမယ်ဆိုတဲ့ဥပဒေကိုပြင်ဆင်ဖို့ဗဟိုအစိုးရကတောင်းဆိုခဲ့ပြီးတရားရေးဌာနနဲ့ပြည်내ကြအပြန်အလှန်တရားစွဲဆိုမှုတွေပေါ်ခဲ့ပြီးတဲ့နောက်အခုလိုညွှန်ကြားချက်တွေပေါ်ထွက်လာခဲ့တာပါရှစ်နေကျော်လော်တာရာလန့်စ်ကတော့ကျောင်းငယ်မှာလေငါပြောင်းလဲထားသူတွေအပါအဝင်ဘသူ့အပေါ်မှာဘလို့ပုံစံမျိုးနဲ့မဆိုခွဲခြားဆက်ဆံမှုမရှိစေရဘူးဆိုပြီးပြောဆိုခဲ့ပါတယ
် VOA ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 93.5လိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့အတိတ်ကာလတွေတုန်းကဆန္ဒပြပွဲတွေကိုဖြိုခွင်းရမှာအင်အားအလွန်ကျုံတုံးဆွဲတာတွေရှိခဲ့တဲ့အတွက်ပုံမပြပြစုံနဲ့တင်းနှံနေပို့ချပြီးပြပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့လိုအပ်တယ်ဆိုတာကိုတာဝန်ရှိသူတွေကဝန်ခံပြောကြားလိုက်ပါတယ်2015ခုနှစ်မေလအတွင်းပညာရေးဥပဒေပြင်ဆင်ရေးအတွက်ငြင်းငြမ်းစွာချီတက်ဆန္ဒပြခဲ့ကြတဲ့ကျောင်းသားတွေကိုရဲတပ်ဖွဲ့ကအကြမ်းဖက်ဖြိုခွင်းခဲ့တဲ့ဖြစ်ရဟာနိုင်ငံတကာအသိုင်းအဝိုင်းကြားထောက်ပြပြောဆိုစရာဖြစ်ခဲ့ပါတယ်အဲ့ဒီနေနည်းမှုအတွင်းကျောင်းသားအများအပြားနဲ့ရဲတပ်ဖွဲ့ဝင်တို့ထိခိုက်ဒဏ်ရာရခဲ့တာပါနေပြည်တော်မှာမေလ16ရက်နေ့က UNODC ကုလသမဂ္ဂမူရစည်းဝါးနဲ့ရာဇဝမှုနေနည်းရေးအဖွဲ့ကမြန်မာရဲတပ်ဖွဲ့အခြေအနေတွေကိုတုံ့တက်ထားတဲ့အစီရင်ခံစာထုတ်ပြန်တဲ့အခမ်းအနားမှာမြန်မာနိုင်ငံရဲတပ်ဖွဲ့တာဝန်ရှိသူတွေကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ် UNODC အစီရင်ခံစာထဲမှာမြန်မာနိုင်ငံရဲတပ်ဖွဲ့ကလက်ရှိကျင့်သုံးနေတဲ့တင်နန်းပို့ချမှုအစီအစဉ်နဲ့အဲ့ဒီအစီအစဉ်တွေဟာနိုင်ငံတကာရဲတပ်ဖွဲ့တင်နန်းပို့ချတဲ့စာချုပ်စာချုပ်တွေနဲ့ကိုက်ညီခြင်းမရှိတာတွေကိုထောက်ပြထားပါတယ်ဆန္ဒပြပွဲတွေကိုနေနည်းတဲ့နေရာမှာလူခွင့်ရေးချိုးဖောက်မှုတွေမရှိအောင်နဲ့လူမှုအသံဝန်ကြားဖြစ်ပေါ်တဲ့ပြည်ပခါတွေကိုဘလို့ကင်တွယ်ဖြေရှင်းမလဲဆိုတဲ့အချက်တွေမြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့တင်ယွန်းညွန်းနာနဲ့မှာပေါင်းဝင်ခြင်းမရှိတာတွေကိုလည်းအစီရင်ခံစာမှာထောက်ပြထားပါတယ်ရဲတပ်ဖွဲ့ဝင်တွေကိုစစ်တင်တန်းဆန်တဲ့တင်တန်းပို့ချမှုတွေလျှော့ချတာတင်တန်းပို့ချပေးမဲ့အထောက်အပံ့ပစ္စည်းတွေတိုးမြင့်ပေးတာနဲ့အကျင့်ပြက်ချဆမှုနဲ့စီးပွားရေးနဲ့ဆက်နွယ်တဲ့ရာဇဝမှုတွေကိုကင်တွယ်ဖြေရှင်းပြီးရဲအရာရှိတွေကိုတင်တန်းပို့ချပေးတာတွေလှုပ်ဆောင်ဖို့လိုအပ်တဲ့အကြောင်းလဲ UNODC ရဲ့အစီရင်ခံစာထဲမှာအကြံပြုထားပါတယ်အာဆီယံအသင်းကြီးအနေနဲ့ဘက်ဆုံပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်လာနေတာနဲ့အမျှမြန်မာနိုင်ငံအနေနဲ့လဲနေစားဖြတ်ကျော်ဖြစ်ပွားနေတဲ့ရာဇဝတ်မှုတွေနဲ့စင်ခေါ်မှုတွေကိုရင်ဆိုင်ရနိုင်တယ်လို့လဲ UNODC ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲ Trolls Vesta ကပြောပါတယ
်ဆစ်အစိုးရလိုကြရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေသစ်နဲ့ပတ်သက်ပြီးလာမယ့်ဩဂတ်စ်လအတွင်းကျင်းပမဲ့လူမှုဆန္ဒခံယူပွဲမတိုင်ခင်ထိုင်းနိုင်ငံမှာစီးပွားရေးကာလအတန်ကြာရှိခဲ့တဲ့နိုင်ငံရေးမတည်ငြိမ်မှုနဲ့အခြားစိန်ခေါ်မှုချို့နဲ့ရင်ဆိုင်နေရပါတယ်။လာမယ့်လအနေငယ်အတွင်းနိုင်ငံရေးပြိပက္ခတွေပြန်လည်အရှိန်မြင့်လာနိုင်တာကြောင့်ဒေသတွင်းနဲ့နိုင်ငံတကာယင်းနှိမ့်မြုံနှံသူတွေဟာအခြေအနေကိုစောင့်ကြည့်အကဲခတ်နေတယ်လို့စီးပွားရေးလိလသုံးသပ်သူတွေကပြောပါတယ်။အရင်ဖွဲ့စည်းပုံအခြေခံဥပဒေနဲ့မတူဘဲအခုဖွဲ့စည်းပုံအခြေခံဥပဒေကျမ်းမှာရွေးကောက်ခံ နိုင်ငံရေးပါတီတွေရဲ့လုပ်ပိုင်ခွင့်ကိုထိန်းချုပ်ထားသလိုစစ်တပ်နဲ့ရဲတပ်ဖွဲ့ကအစစ်မြင့်ကိုယ်စားလှယ်တွေပါဝင်တဲ့စစ်တပ်ကရွေးချယ်ပေးလိုက်တဲ့ကိုယ်စားလှယ်250ကိုအထက်လွှတ်တော်မှခန့်အပ်ပေးရမှာဖြစ်ပါတယ်။လာမယ့်2019ခုနှစ်မှာအထွေထွေရွေးကောက်ပွဲကျင်းပမှာဖြစ်ပြီးဒီဖွဲ့စည်းပုံမူကြမ်းဟာနိုင်ငံရေးရအကျင့်ပြတ်ချစားမှုနဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေရည်ရွယ်တာဖြစ်တယ်လို့ထိုင်းစစ်တပ်အကြီးအကဲတွေကပြောပါတယ်။ဒါပေမဲ့လည်းထိုင်းနိုင်ငံရဲ့အဓိကနိုင်ငံရေးပါတီဖြစ်တဲ့ဖွဲ့ထိုင်းနဲ့ဒီမိုကရက်ပါတီတွေကတော့စစ်တပ်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေအတည်ဖြစ်လာရင်နိုင်ငံတွင်းကဒီမိုကရေစီအခွင့်အရေးတွေညှော့နယ်လာမှာကိုစိုးရိမ်နေကြပြီးဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့နိုင်ငံရေးအင်အားစုတွေကပြစ်တင်ဝေဖန်နေကြပါတယ်
။လူကိုသိစေနိုင်တဲ့ချင်းကားတဆင့်ကူးစက်တဲ့ဇီကာဗိုင်းရပ်စ်ပိုးကာကွယ်ဆေးထုတ်လုပ်နိုင်ဖို့နဲ့အဲ့ဒီရောဂါပိုးဖြစ်ပွားစေတဲ့ခြေနေမပြန့်ပွားရေးအတွက်အသုံးချမဲ့ရမုံငွေထောက်ပံ့ပေးရေးနီလန်တချို့ကိုအမေရိကန်လွှတ်တော်ကအခုသတင်းပတ်အတွင်းရှာဖွေနေပါတယ်။ဒါပေမဲ့ဇီကာရောဂါပိုးနဲ့ဆက်စပ်ပြီးဖြစ်ပွားနိုင်မယ့်အလားအလာရှိတဲ့ microcephaly ခေါ်အုံနောက်သေးခေါင်းသေးရောဂါနဲ့အုံနောက်အာရုံကြောချွေးမှုအပြင်ဖွံ့ဖြိုးမှုကိုအဟန္တာဖြစ်စေတဲ့အဲ့ဒီ virus 4ပြန့်ပွားမှုဟန္တာရေးအတွက်လွှတ်တော်အနေနဲ့ငွေကြေးဘယ်လောက်အထိအကုန်ကျခံမလဲဆိုတာတော့မသိရသေးပါဘူး။လွန်ခဲ့တဲ့3လလောက်တုန်းကတော့ကာကွယ်ဆေးထုတ်ဖို့ချင်းပြန့်ပွားမှုဟန္တာဖို့နဲ့ရောဂါပိုးဖြစ်ပွားနေတဲ့တိုင်းပြည်တွေကိုအကူအညီပေးဖို့တို့အတွက်အမေရိကန်ဒေါ်လာ1.6ဘီလီယံသုံးဆွဲဖို့သမ္မတဘာရက်အိုဘားမားကအဆိုပြုခဲ့ပူးပါတယ်ဒါပေမဲ့လွတ်တော်ကပြိုင်ပဲ့ Republican Party ဝင်တွေကသမ္မတရဲ့အဆိုပြုချက်ဟာများလွန်းတဲ့အတွက်ဆိုပြီးအတီးပြုတ်ပေးဖို့ညှင်းပယ်ခဲ့ကြပါတယ်ကာကွယ်ဆေးထုတ်လုပ်ဖို့နဲ့နိုင်ငံတကာမှာချင်းနေနေရေးလုပ်ငန်းလှုပ်ဆောင်ဖို့တို့အတွက်အောက်လွတ်တော်မှာရှိတဲ့ Republican လွတ်တော်အမတ်တွေက American Dollar 622တန်းသုံးဆွဲဖို့တနင်္လာနေ့ကအဆိုပြုလိုက်ကြပါတယ်
ရာသီဥတုပူနွေးလာတဲ့အတွက်ကမ္ဘာတစ်ဖက်ကအဆင်းရဲဆုံးလူတွေဟာရေလွှမ်းမမှုဘေးအန္တရာယ်ကိုအကြီးအကျယ်ကြုံရနိုင်တဲ့အကြောင်းရာသီဥတုပြောင်းလဲလာမှုအကြောင်းအစိုးရခန်းစာရေးသားသူကတနင်္လာနေ့ကသတိပေးလိုက်ပါတယ်။ရေလွှမ်းမှုဒဏ်ကိုလူပေါင်းတန်ပေါင်း1000ကျော်ခံရမယ်ဒါတည်းမကပါဘူး။အဆင်းရဲဆုံးလူတွေဟာဘေးအန္တရာယ်ကိုအများဆုံးကြုံရပါလိမ့်မယ်ဆိုပြီးလန်ဒန်အချွတ်အရှိဆိုင် Christian Aid အဖွဲ့က Alison Doyle ကအစိုးရခန်းစာနဲ့ပတ်သက်ပြီးဗီဒီယိုကိုပြောပြပါတယ်။ရာသီဥတုပြောင်းလဲမှုရဲ့ရလဒ်ပင်လယ်ရေမျက်နှာပြင်မြင့်တက်လာတဲ့အတွက်အနေမိုင်းရေလွှမ်းမိုးနိုင်တဲ့မြို့တွေမှာနေထိုင်တဲ့လူသန်းပေါင်း1000ကျော်ဟာ2060ခုနှစ်မှာရေအကြီးအကျယ်လွှမ်းမိုးတဲ့တန်ကိုခံရနိုင်တဲ့အကြောင်းအစိုးရခန်းစာကခန့်မှန်းထားပါတယ်ခင်ဗျာ
အမေရိကန်နိုင်ငံအတွင်းကမြို့ကြီးနေဒါဇင်လောက်မှာမကြသေးခင်ကာလတွေအတွင်းလူသတ်မှုတွေဘာကြောင့်ပုံများလာတယ်လဲဆိုတဲ့ကိစ္စကိုဗဟိုအစိုးရအဖွဲ့ဝင်တွေကအဖြေရှာနေကြပါတယ်ရှီကာဂို၊ဒလတ်စ်၊လတ်စ်ဗီဂတ်စ်နဲ့လော့စ်အန်ဂျလိစ်စတဲ့မြို့ကြီးတွေမှာလူသတ်မှုတွေတိတိကျကျတိုးမြင့်လာနေတာဖြစ်ပါတယ်
ဒါကတော့ကုဇော်ဝင်းလန်နဲ့ကိုရဲကောင်တို့ကအင်္ဂါနေ့နင်းနခင်သတင်းစီစဉ်ကိုတင်ဆက်ခဲ့တာပါရှင်။မကြာခင်မှာတော့ထိုင်းငါဖန်လှေတွေမှာရောင်းစားခံရတဲ့မြန်မာအလုပ်သမားတွေကသူတို့အမှုဆွဲထားတဲ့အခြေအနေနောက်ဆုံးအခြေအနေကိုကြားဖို့ရှိပါတယ်ရှင်။အခုတော့အမေရိကန်ရဲ့မြန်မာအပေါ်ပိတ်ဆို့ဒဏ်ခတ်မှုတက်တန်းတိုးမြင့်မဲ့ကိစ္စနဲ့ဒီပေါ်သုံးသက်ချက်အမြင်တွေကိုတင်ဆက်မှာပါ။မြန်မာနိုင်ငံအပေါ်ပြဋ္ဌာန်းထားတဲ့အရေးယူပိတ်ဆို့မှုတွေကိုအမေရိကန်ပြည်ထောင်စုကဒီသတင်းပတ်အတွင်းဆက်ပြီးတက်တန်းတိုးဖို့ပြင်ဆင်နေတာပါ။ဒီလိုအရေးယူပိတ်ဆို့မှုကိုတက်တန်းတိုးပေမဲ့လည်းနှစ်နိုင်ငံကုံသွယ်ဆက်ဆံရေးနဲ့မြန်မာအစိုးရတည်ရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုကိုထိခိုက်စေမှာမဟုတ်ဘူးလို့မြန်မာအရေးလေးလာသုံးသက်သူတွေကရှုမြင်ထားပါတယ်။ဒီကနေ့အင်္ဂါနေ့မှာတော့အမေရိကန်ဗန်နာရေးဌာနကနေမြန်မာနိုင်ငံအပေါ်ပိတ်ဆို့အရေးယူထားတာနဲ့ပတ်သက်လို့ကြေညာချက်ထုတ်ပြန်ဖို့ရှိနေပါတယ်။ဒီသတင်းပတ်အတွင်းတက်တန်းကုံဆုံးတော်မှာဖြစ်တဲ့မြန်မာအပေါ်ပိတ်ဆို့အရေးယူမှုကိုပြန်ပြီးတိုးမြင့်ဖို့အမေရိကန်အစိုးရကပြင်ဆင်နေပေမဲ့မြန်မာနိုင်ငံမှာအမေရိကန်ပြည်ထောင်စုရဲ့ရင်းနှီးမြှုပ်နှံမှုနဲ့ကုံသွယ်မှုတွေကိုတိုးမြင့်သွားမှာဖြစ်တယ်လို့အမေရိကန်အစိုးရအစင်းမြင့်အရာရှိတွေရဲ့ပြောဆိုချက်တွေကိုကိုးကားပြီးသတင်းတွေထွက်လာပါတယ်။ဒီသတင်းတွေနဲ့ပတ်သက်လို့မြန်မာအပေါ်ပိတ်ဆို့မှုဆိုင်ရာကြွမ်းကျင်သူလည်းဖြစ်အမေရိကန်ဗန်နာရေးဌာနရဲ့အကြံပေးဖြစ်ဆောင်ရွက်ခဲ့သူလည်းဖြစ်တဲ့ဝါရှင်တန်အခြေစိုက်အင်းလေးအကြံပေးအဖွဲ့ဥက္ကဋ္ဌပီတာကူစစ်ကသူ့အမြင်ကိုအခုလို VOA ကိုပြောပါတယ
်။ Yes.What is being suggested is accurate. I think the announcement tomorrow ultimately will confirm that. I think that what I'm hearing
ကလေးထားတဲ့တွင်နေဒီမှန်ခဲ့မယ်ဆိုရင်မနေ့ပြန်ထုတ်ပြန်မယ်ကြေညာချက်ဟာကျွန်တော်ကြားသိတဲ့အတိုင်းတော့နိုင်ငံကုံသွယ်စည်းဝါးဆက်ဆံမှုကိုဆက်ပြီးတော့ကြီးထွားလာမယ်ဆိုတဲ့အချက်ကိုခိုင်မာအောင်လုပ်ပါလိမ့်မယ်ဒါပေမဲ့လို့ဒီဖက်မှာလည်းမြန်မာနိုင်ငံကပြုပြင်ပြောင်းလဲရေးအပေါ်မှာအမေရိကန်စိုးရရဲ့စိုးရိမ်ခင်ဖြစ်မှုတွေရှိနေသလိုအပြောင်းလဲအတွက်ဆက်ပြီးတွန်းအားပေးဖို့သဘောထားကလည်းရှိနေပါတယ်
အခုလိုစိုးရိမ်မကင်းရှိတဲ့ဆိုပေမဲ့လည်းပိတ်ဆို့ရေးယူမှုကိုတက်တန်းတိုးခြင်းအပြင်တော့မြန်မာအစိုးရတည်းရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေကိုထိခိုက်အောင်အမေရိကန်အစိုးရကဆောင်ရွက်မှာမဟုတ်ဘူးလို့သူ့အနေနဲ့မြင်တဲ့အကြောင်းပီတာကူစစ်ကပြောပါတယ်
I think that what is being sought right now is the U.S. government, through conversations with the new Myanmar government, is seeking to support the new government.
ခုချိန်မှာမြင်တွေ့နေရတာတွေကမေဂန်ဆိုးရနဲ့မြန်မာဆိုးရတဲ့အကြားနှစ်ဖက်ဆွေးနွေးမှုတွေကိုကြည့်မယ်ဆိုရင်အဆိုးရတဲ့ဂျိုးပန်အားထုတ်မှုတွေကိုအကူအညီပေးနိုင်မှုလှုပ်ဆောင်နေတာနောက်အဆိုးရတဲ့အနေနဲ့အုပ်ချုပ်ရေးလုပ်ငန်းတွေအောင်မြင်အောင်လှုပ်ဆောင်နိုင်ဖို့အမေရိကန်ပြည်ထောင်စုဘက်ကကူညီပေးပြင်ဆင်နေတာတွေကိုကျွန်တော်တို့မြင်တွေ့နေရပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့ထိရောက်တဲ့ချဉ်းကပ်မှုတွေကိုသုံးမယ်လို့ကျွန်တော်အနေနဲ့ပြောနိုင်ပါတယ
်။တကယ်လို့အမေရိကန်ဘဏ္ဍာရေးဌာနရဲ့ကြေညာချက်မှာထွက်ပေါ်နေတဲ့သတင်းတွေအတိုင်းသာမှန်ခဲ့မယ်ဆိုရင်ဒါဟာအမေရိကန်သမ္မတရဲ့ဆုံးဖြတ်မှုနဲ့ဆောင်ရွက်ချက်သာဖြစ်တယ်လို့မစ္စတာကူစစ်ကပြောပါတယ်။မေလ22ရက်နေ့မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီမြန်မာနိုင်ငံကိုတွားရောက်ဖို့ရှိတဲ့အတွက်ပိတ်ဆို့တန်ခတ်မှုကိုတက်တန်းတိုးမယ်ဆိုရင်တော့မြန်မာအစိုးရတဲ့လက်ထက်နှစ်နိုင်ငံကုန်သွယ်ရေးတိုးမြင့်အောင်ဆောင်ရွက်ရမှာအစိုးရတဲ့နဲ့အခြေလဲညှိနှိုင်းသွားလိမ့်မယ်လို့လေ့လာသူတွေကခန့်မှန်းနေကြတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံကစီးပွားရေးအတိုင်းအဝိုင်းကတော့ဒီလိုပိတ်ဆို့မှုတွေဟာရင်းနှီးမြှုပ်နှံမှုအသစ်တွေကိုဟန်တားနေတဲ့အတွက်စီးပွားရေးဖွံ့ဖြိုးမှုမှာအနှောက်အယှက်ဖြစ်တယ်ဆိုပြီးကန့်ကွက်နေကြပါတယ်ရှင်။ဟုတ်လို့မြန်မာနိုင်ငံအပေါ်ပိတ်ဆို့အရေးယူမှုကိုတက်တန်းတိုးလိုက်တယ်ဆိုပေမဲ့အမေရိကန်ကုမ္ပဏီတွေမြန်မာနိုင်ငံမှာအလုပ်လုပ်ရတာလွယ်ကူပြီးအမေရိကန်ပြည်ထောင်စုရဲ့ရင်းနှီးမြှုပ်နှံမှုကိုမြှင့်တင်ပေးနိုင်ဖို့အတွက်အကန့်အသတ်တွေကိုရှော့ပေးတာမျိုးတွေရှိလာလိမ့်မယ်လို့အမေရိကန်စီးပွားရေးအတိုင်းအဝိုင်းကတော့မျှော်လင့်ထားပါတယ်။အပြည့်အစုံကိုကိုရဲကောင်ကတင်ပြမှာပါရှင်။
အမေရိကန်အစိုးရရဲ့မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့အရေးယူပိတ်ဆို့မှုတွေကိုတက်တန်းတိုးမယ်ကြေညာချက်ထုတ်ပြန်မှုရှိနေပြီးတစ်ချိန်တည်းမှာလက်ရှိချမှတ်ထားတဲ့အတားအဆီးအချို့ကိုရှော့ပေါက်ပေးသွားဖို့ရှိနေတယ်လို့အမေရိကန်လွှတ်တော်အမတ်နဲ့တာဝန်ရှိသူအချို့ကိုကိုကာပြီးရိုက်တာသတင်းဌာနကရေးသားဖော်ပြခဲ့ပါတယ်အာဆီယံနိုင်ငံတွေမှာစီးပွားရေးလုပ်ကိုင်နေတဲ့အမေရိကန်လုပ်ငန်းရှင်တွေပါဝင်ဖွဲ့စည်းထားတဲ့ဝါရှင်တန်ဒီစီအခြေစိုက် US-ASEAN Business Council ကတာဝန်ရှိသူတို့ကနိုင်ငံခြားရေးဝန်ကြီးကယ်ရီရဲ့ခရီးစဉ်မတိုင်ခင်ထုတ်ပြန်မဲ့ကြေညာချက်မှာပြတ်မှတ်ထားအရေးယူထားတဲ့တတိပုဂ္ဂလနဲ့ကုမ္ပဏီတွေရဲ့ SDN စာရင်းကိုရှော့ပေါက်ပေးတာမျိုးအပါအဝင်ဖြေလျှော့ပေးတာမျိုးတွေရှိလာနိုင်တယ်လို့သုံးသပ်ပါတယ်
And we'll take some steps to continue making it easier for US companies to operate.
Facebook အရေးယူမှုတွေကိုတစ်ဆင့်ပြီးတစ်ဆင့်ဖြေလျှော့ပေးသွားမယ်လို့ထင်ပါတယ်။ဖြစ်နိုင်တာကတော့ SDN စင်းထဲမှာပါတဲ့လူနဲ့အဖွဲ့အစည်းအချို့ကိုရှော့ချပေးတာမျိုးလုပ်နိုင်ပါတယ်။ American company တွေမြန်မာနိုင်ငံရဲ့အဓိကစိတ်ကန်းတွေကနေကုန်စည်ပစ္စည်းတွေတင်ပို့တင်သွင်းလို့ရအောင်ခွင့်ပြုထားတဲ့ GL20 လို့ခွင့်ပြုချက်တွေကိုတက်တန်းတိုးပေးမယ်လို့လည်းမျှော်လင့်ပါတယ်။ဒါအပြင်ချထားတဲ့အတားစီတွေထဲမှာအမေရိကန်ကုမ္ပဏီတွေကိုကုန်ကျစရိတ်ပိုများစေတဲ့အတားစီတချို့ကိုလည်းဖယ်ရှားပေးမယ်လို့မျှော်လင့်ပါတယ်
။ပြီးခဲ့တဲ့ဇူလိုင်လကအမေရိကန်အစိုးရရဲ့ပြတ်မှတ်ထားအရေးယူပိတ်ဆို့မှု SDN စီးရင်မှာပါဝင်တဲ့ Asia World အုပ်စုကုမ္ပဏီရဲ့လုပ်ငန်းခွဲတစ်ခုဖြစ်တဲ့ Asia World စိတ်ကန်းဟာမြန်မာနိုင်ငံမှာခေတ်အမီဆုံးနဲ့စီးပွားရေးအရတွက်ချေအကိုက်ဆုံးကွန်တိန်နာစိတ်ကန်းဖြစ်တဲ့အတွက်အမေရိကန်လုပ်ငန်းရှင်တွေအနေနဲ့ဒီစိတ်ကန်းကိုမတုံ့ပဲမြန်မာနိုင်ငံနဲ့ကုန်သွယ်ဖို့အခက်ခဲတွေ့နေတယ်လို့အမေရိကန်လုပ်ငန်းရှင်တွေကတောင်းဆိုကြတဲ့အတွက်အမေရိကန်နိုင်ငံမှာအကြီးဆုံးဗန်လုပ်ငန်းရှင်အသင်းတစ်ခုကဦးဆောင်ပြီးပိတ်ဆို့အရေးယူမှုစီးမင်းတွေကိုမချိုးဖောက်ပဲ Asia World စိတ်ကန်းကိုအသုံးပြုနိုင်မဲ့နီလန်းတွေကိုရှာဖွေပေးဖို့အမေရိကန်အစိုးရစီကိုတောင်းဆိုခဲ့ကြပါတယ်။အဲ့ဒီအခက်ခဲတွေပြည်လဲစေဖို့ပြီးခဲ့တဲ့ဒီဇင်ဘာလကမြန်မာနိုင်ငံကစိတ်ကန်းနဲ့လေဆိပ်အားလုံးကိုအသုံးပြုပြီးကုန်ပစ္စည်းတင်ပို့ဖို့6လခွင့်ပြုတဲ့အကြောင်းအမေရိကန်အစိုးရကထုတ်ပြန်ခဲ့ပါတယ်။အခုလိုအမေရိကန်ကုမ္ပဏီတွေမြန်မာစိတ်ကန်းတွေကတဆင့်ကုန်ပစ္စည်းတင်ပို့လို့ရအောင်တောင်းဆိုတဲ့နေရာမှာဥဆောင်ခဲ့တဲ့အမေရိကန်ဘဏ်လုပ်ငန်းရှင်များအဖွဲ့ BAFD ကအမှုဆောင်အရာရှိချုပ် Todd Barwell က VOA ကိုအခုလိုပြောပြပါတယ
် is a temporary solution so it
ဆိုရအမေရိကန်ကုမ္ပဏီတွေကိုမြန်မာစိတ်ကန်းတွေကနေကုန်ပစ္စည်းတင်ပို့ခွင့်ပေးလိုက်တာယာယီဆုံးဖြတ်ချက်ပဲဖြစ်ပါတယ်ဒီဇင်ဘာလမှာစပြီးလာမယ့်ဇွန်လမှာတက်တန်းကုန်မှာပါဒီခွင့်ပြုချက်ကိုတက်တန်းတိုးရင်တိုးမတိုးရင်ကြေညာချက်အသေးထုတ်ပြန်ပေးမှဖြစ်မှာပါ ကျွန်တော်အနေနဲ့ပိတ်ဆို့ရေးယူမှုတွေကိုပြင်ဆင်ထုတ်ပြန်မဲ့ကြေညာချက်ကိုစောင့်မျှော်နေပါတယ်။ဖြစ်လာတဲ့ပြောင်းလဲတွေနဲ့ပတ်သက်ပြီးမျက်ခြေမပြတ်ဖို့အမေရိကန်လုပ်ငန်းရှင်အတိုင်းအဝန်းကိုသတိပေးနေပါတယ်
။မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ပိတ်ဆို့ရေးယူမှုတွေဟာအမေရိကန်ကုမ္ပဏီတွေအတွက်လည်းဝန်ထုပ်ဝန်ပိုးဖြစ်နေရတဲ့အကြောင်း US ASEAN Business Council ကတာဝန်ရှိသူကပြောပါတယ်။အရင်အစိုးရကိုပြစ်မှတ်ထားပြီးချမှတ်ထားတဲ့ပိတ်ဆို့ရေးယူမှုတွေကြောင့် SDN စည်းရင်းထဲမှာပါတဲ့သူတွေနဲ့ဖက်ဆက်ပြီးအလုပ်လုပ်လို့မရတာကြောင့်ရင်းနှီးမြှုပ်နှံရေးမှာအခက်အခဲတွေရှိနေတယ်လို့ဆိုပါတယ်။ American ဘဏ္ဍာရေးဝန်ကြီးဌာနလက်အောက်က Office of Foreign Assets Control OFAC ဌာနကွဲကထုတ်ပြန်ထားတဲ့ပြစ်မှတ်ထားပိတ်ဆို့အရေးယူမှု SDN စည်းရင်းမှာမြန်မာနိုင်ငံမှာအကြီးဆုံးစီးပွားရေးလုပ်ငန်းများအပါအဝင်ကုမ္ပဏီနဲ့လူပုဂ္ဂိုလ်တရာကျော်ပါဝင်ပါတယ်။
အခုအစိုးရတပ်တန်းတွေငင်းချမ်းရေးရဖို့အတွက်တပ်မတော်ဘက်ကမျှော်လင့်ထားတဲ့အကြောင်းပြောဆိုထားပါတယ်။ဆယ်စုနှစ်ခုနှစ်ခုနီးပါးတပ်တန်းရှိလာပြီဖြစ်တဲ့ပြည်တွင်းစစ်ကိုနှစ်ပိုင်းတွေအတွင်းအဆုံးသတ်နိုင်ရေးတပ်ဆိုင်ရာအဖွဲ့အစည်းတွေကြားအလျှော့အတင်းအပေးအယူနဲ့ဆက်ဆက်ဆွေးနွေးပြည်လည်နိုင်ဖို့ဘာတွေလှုပ်ဆောင်ဖို့လိုအပ်ပါသလဲ။အခုလာမယ့်အင်္ဂါနေ့ညတရက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ကိုယ်တိုင်ပါဝင်ဆွေးနွေးလူသူတွေ VOA ရဲ့တယ်လီဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်နိုင်တယ်လို့အီးမေးလ်လိပ်စာ burmese@voanews.com ကိုလည်းဆွေးနွေးလူတဲ့အကြောင်းအရာဖြစ်ဖြစ်တယ်လီဖုန်းနံပါတ်ဖြစ်ဖြစ်ကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
ဒီကနေ့အင်္ဂါနေ့ညမှာတင်ဆက်မဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။မကြာခင်မှာတော့ချင်းပြည်နယ်မှာရေရှားပမှုပြဿနာကြောင့်ဒေသခံတွေဘလို့အခက်အခဲတွေရင်ဆိုင်နေရသလဲဆိုတဲ့သတင်းပေးပို့ချက်ကိုကြားဖို့ရှိပါတယ်။အခုတော့ထိုင်းနိုင်ငံကဒီမြန်မာအလုပ်သမားတွေရဲ့အခြေအနေကိုကြားမှာပါ။ဘန်ကောက်မြို့နဲ့ကီလိုမီတာ900ကျော်ကွာဝေးတဲ့ထိုင်းနိုင်ငံတောင်ပိုင်းဆူရတ်ဌာနီခရိုင်တွေကငါးဖမ်းလေတွေပေါ်မှာရောင်းစားခံထားရတဲ့မြန်မာ73ဦးဟာလေပိုင်ရှင်ကိုအမှုဆွဲဆိုတာမလုပ်တော့ဘဲနစ်နာကြေးယူပြီးနေရရင်ကိုပြန်ဖို့အတွက်ဆုံးဖြတ်လိုက်ကြပါတယ်။ဒီလိုနစ်နာကြေးယူပြီးနေရရင်ကိုအမြန်ဆုံးပြန်ခွင့်ရတာဟာ12နှစ်အတွင်းပထမဆုံးအကြိမ်ဖြစ်တဲ့အကြောင်းလူကုန်ကူးခံရသူတွေကိုကူညီစောင့်ရှောက်ပေးတဲ့မြန်မာနိုင်ငံသားများအဖွဲ့ကပြောပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
အနည်းဆုံးတစ်နှစ်ကျော်ကနေသုံးနှစ်ကျော်အထိငါးဖက်လီတွေပေါ်မှာရောင်းစားခံရတဲ့မြန်မာ73ဦးကတော့ထိုင်းနိုင်ငံရဲ့ဥပဒေအရအမှုဆွဲဆိုတဲ့အခါမှာကယ်ဆယ်ရေးစခန်းမှာနှစ်ရှည်နေရပြီးအမှုရင်ဆိုင်ရမှာတွေကိုမလုပ်ချင်တာကြောင့်လေပိုင်ရှင်ထံကနေသူတို့ရတဲ့နဲ့လုံအားကကိုယူပြီးနေရရင်းကိုပြန်ကြတော့မှာဖြစ်ပါတယ်။ဒီလိုဆုံးဖြတ်ချက်ချတာဟာအမှုရင်ဆိုင်ပြီးနစ်နာနေတဲ့မြန်မာလူကုန်ကူးခံရသူတွေအတွက်ဖြစ်တယ်ဆိုပြီးလူကုန်ကူးခံရသူတွေကိုကယ်ဆယ်ခဲ့တဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ထားလိုက်တာဦးကျော်တောင်းကဆိုပါတယ်
။ဒီလူသမားတွေဟာရတဲ့ရသေးတဲ့လောက်ကိုရသွားပြီးတော့ဒီကျွန်တော်တို့ပေါ်ပေါ်လဲလို့ရှိရင်ဒီနေ့ရက်သုံးရက်လောက်မှာသူတို့လည်းနေပေါင်းမျိုးစွာကွေးကွာနေတဲ့မိသားစုတွေပြန်တွေ့ရတာပေါ့လို့အမှုဖွင့်နေသောအဖြစ်မြန်မာလူသမားတွေလည်းပဲနေတာဆုံးဆုံးနဲ့ထိုင်းရရှိတွေလည်းပဲအလုပ်ထုတ်ပြီးတော့ထိုင်းလုပ်ငန်းရှင်ကဘာမှအပြစ်ပေးရေးယူမခံရတာဖြစ်တဲ့ကျွန်တော်အနေနဲ့အမှုဖွင့်ရှင်ဘူးလို့ပြောပြတယ
်မြန်မာ73ဦးကိုတော့ဘန်ကောက်မြို့ကနေမဲဆောက်မြောက်ရီနယ်စပ်ကိုပို့ဆောင်มาဖြစ်ပြီးသူတို့အားလုံးရဲ့နေနာကြီးကတော့ဘတ်ငွေတသန်းနီးပါးရခဲ့ကြတယ်လို့ဆက်ပြောပြပါတယ်
။၃နှစ်နဲ့၃လကြာခဲ့တဲ့ဦးလာမင်းဆိုတဲ့တက်လျှောက်ဆယ်နဲ့၃နှစ်ရွယ်တဝဲကဦးလေးကြီးကြတော့35,000နဲ့ခဏထောင်ရတယ်။နောက်ပြီးတဝဲကအောင်ကြီးဆိုတဲ့32နှစ်ရွယ်တယောက်ဟာလည်းပဲ၃နှစ်လောက်ခဲ့တာတသိန်းခွင့်ရသွားတယ်။နောက်ကျော်နိုင်ဆိုတဲ့တဝဲတယောက်က2နှစ်နဲ့3လလောက်ခဲ့တာတသိန်းနဲ့6,000နဲ့350ရတယ်။အထူးသဖြင့်ဒီတက်လျှောက်ဆယ်3နှစ်ရရှိတဲ့ဦးလာမြင့်တဝဲကလူဆိုလို့ရှိရင်ဘတ်တသိန်းခွင့်နဲ့9,000လေးမယ်ဆိုလို့ရှိရင်အနည်းဆုံးသူကကြံ့ဝင်၄ရင်းနဲ့9,000လောက်ရမယ်လေ။13ယောက်စာက9,000 1,000
နှိမ့်ဆက်ညှဉ်းပန်းမှုတွေခံရပြီးအမှုရင်ဆိုင်တဲ့အခါမှာလဲနှိရှေကြာခဲ့ကြသလိုအမှုပြီးတဲ့အခါမှာလဲငွေလည်းမရလုပ်ငန်းရှင်လည်းအေးအေးယူတာမခံရတဲ့တာဒကတွေကြောင့်ဒီလိုဆုံးဖြတ်ခဲ့တာဖြစ်ပြီး12နှစ်တာလူကုန်ကူးခံရမှုတွေကိုကယ်ဆယ်တဲ့အဖွဲ့အစည်းနဲ့ဒီလိုနစ်နာကြေးရပြီးအမြန်ဆုံးနေရရင်းကိုပြန်ခွင့်ရအောင်လှုပ်ဆောင်နိုင်တာဟာပထမအဆုံးအကျင့်ဖြစ်တယ်လို့လည်းဦးကျော်တောင်းကဆိုပါတယ
်။ဒီလို12နှစ်ကြာကာလအတွင်းလုပ်ခဲ့တဲ့အခြေမှာကျွန်တော်လူအနည်းဆုံး5,000လောက်ကျေတင်နိုင်ခဲ့ပြီ။ဒါဒီထဲမှာဒီလို လူကိုယ်ကိုခံရတဲ့အလုတ်သမားတွေကိုတင့်တော်တဲ့လောအားခပြန်ရပြီးတော့မှချက်ချင်းပြန်ပို့နိုင်တာဒီတကြိမ်ကပထမအဆုံးအကျင့်ဖြစ်တယ်ဒီပြည်လည်းပဲကျွန်တော်တော်တော်ကိုကျေနပ်ပြီးပြီဖြစ်တယ်
ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဟာ12နှစ်တာကာလအတွင်းမှာလူကုန်ကူးခံရသူတွေကိုထောင်ထဲချပြီးကယ်ဆယ်နိုင်ခဲ့တာဖြစ်ပါတယ်ဒီလိုကယ်ဆယ်တဲ့အတွေ့အကြုံအရအမှုရင်ဆိုင်ရတာဟာမြန်မာတွေအတွက်အချိန်ကုန်ပြီးညှင့်တာခဲ့ရတယ်လို့ဆိုပါတယ်ထိုင်းနိုင်ငံတွင်းမှာလူကုန်ကူးခံရတဲ့မြန်မာအလုပ်သမားတွေကိုကူညီကယ်ဆယ်ရေးလုပ်တဲ့အခါမှာလည်းအသက်အန္တရာယ်ချိန်ချောက်ခံရမှုတွေအပြင်တိကျတဲ့အချက်လက်တွေရဖို့ရှာဖွေရတာလူတွေကိုတောက်ရောက်ခေါ်ယူတဲ့အခါမှာငွေကြေးအခက်အခဲတွေကိုလည်းရင်ဆိုင်ခဲ့ရတယ်လို့ဆိုပါတယ်။တိကျတဲ့အချက်လက်မှတ်တမ်းများရရှိမှသာထိုင်းလူကုန်ကူးမှုတိုက်ဖြတ်ရေးအာဏာပိုင်တွေအားလုံးကလိုက်ပါဆောင်ရွက်ပေးတာဖြစ်တာမို့ထိုင်းနိုင်ငံရောက်မြန်မာတွေလူကုန်ကူးခံရတဲ့ကိစ္စကိုမြန်မာအစိုးရသိအနေနဲ့အလေးထားလှုံ့ဆော်ဖို့လိုအပ်တယ်လို့လည်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့အစိုးရဟောင်းလက်ထက်မှာလည်းအားရမှုတွေမရှိခဲ့တာမို့အစိုးရသိလက်ထက်မှာတန်းနဲ့ချီပြီးပြပကိုထွက်ပြီးအလုတ်လုံနေတဲ့မြန်မာအလုတ်သမားတွေကိစ္စကိုအလေးထားဆောင်ရွက်ဖို့တိုက်တွန်းခြင်းတဲ့အကြောင်းကိုလည်းပြောဆိုသွားပါတယ်ရှင်
။ VOA သတင်းတောက်မအေးမှာပါရှင်။ပူပြင်းတဲ့ရာသီဥတုအခြေအနေကြောင့်ချင်းပြည်နယ်အတွင်းမှာရေရှားမှုပြဿနာတွေနဲ့ကြုံတွေ့နေရပါတယ်။အထူးသဖြင့်ကျေးရွာတွေမှာရေရှားပမှုတန်းအပြင်မတန်ရှင်းတဲ့ရေကြောင်ဖြစ်တဲ့ရောဂါတန်းကိုခံနေရတယ်လို့ဒေသခံတွေကပြောပါရယ်လက်ရှိအချိန်ထိတော့ဒေသခံအာဏာပိုင်တွေအပါအဝင်ဘဲအဖွဲ့အစည်းကမှအကူအညီမရရှိသေးတဲ့အခြေအနေကိုတော့ VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါရယ်ရှင
်ဟုတ်ကဲ့ပါချင်းမြင့်နယ်မြောက်ပိုင်းသွန်းဆာမြို့နယ်ရွာပေါင်း1900ရှိတဲ့ဇဲပေါင်းကျွေးရအုပ်စုမှာတောက်သုံးရေပြတ်လတ်မှုပြဿနာနဲ့ကြုံတွေ့နေရပြီးအကူအညီမဲ့နေတယ်လို့ဒေသခံရွာသားသူကပြောပါရယ်
ဒီဘောကြည့်ရမှာဒီဆက်ဆက်ကြည့်တယ်အဲ့ဒီမှာကြီးမရနိုင်ဘူးပြင်းနေနေရလည်းဝန်ကြီးလို့ပြနေတာဒီတိုင်းနိုင်အောင်ဘယ်တော့မှလည်းမလုပ်ဘူးသွားကြည့်တယ်လို့လည်းမရှိဘူ
းလက်ရှိအင်ဂျီ600ကျော်လူရည်3000ကျော်ရှိတဲ့ဆဲဘောက်ကြည့်ရမှာမတန့်ရှင်းတဲ့တောက်သုံးရည်တွေကိုသုံးဆွဲနေရတဲ့အတွက်ဒေသခံတချို့မှာယောဂဝေဒနာကူးစက်ခံရတယ်လို့လူမှုကူညီပေးရေးဖွဲ့တစ်ခုဖြစ်တဲ့ဇုံမီဒေသဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းဥက္ကဋ္ဌဒေါက်တာပေါ်ပါကပြောပါတယ်ဇဲပေါင်ကျေးရွာအုပ်စုဟာစကိုင်းတိုင်းကလေးမြို့နယ်နဲ့ချင်းမြင့်နယ်သွန်းဆာမြို့နယ်စကြားမှာရှိနေတာဖြစ်ပြီးမနှစ်ကသဘာဝရေဘေးတံကိုခံခဲ့ရတဲ့ကျေးရွာတွေလည်းဖြစ်ပါတယ်။ဒေသတွင်းရေရှားပါမှုပြဿနာကိုလက်ရှိချင်းမြင့်နယ်အစိုးရကိုတင်ပြထားပေမဲ့လည်းအကူအညီမရသေးဘူးလို့ဒေါက်တာပေါ်ပါကအခုလိုဆက်ပြောပါတယ
်။တခါတော့ချင်းမြင့်နယ်လူမှုဝန်ကြီးကတော့တွားတယ်ဒါပေမဲ့ဒီတော့ဒီလိုပဲရွာကိုကိုအနေကိုတည်ဆောင်တဲ့အတွက်ရွာသားမင်းလေးတွေတတ်မှတ်ပြီးမှဒီလိုပဲနေပါငါတို့လည်းစူးစမ်းပြီးမယ်အဲ့လောက်ပဲမှထားတယ်
။ဇူမီဒေသဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းအနေနဲ့ဒေသအတွင်းတောက်သုံးရေရရှိဖို့ရန်ပုံငွေရှာဖွေပြီးအကူအညီပေးသွားမယ်လို့ဒေါက်တာပေါ်ပါကဆိုပါတယ်။ချင်းပြည်နယ်မှာနှစ်တိုင်းလလူရေရှားပါမှုပြဿနာနဲ့ကြုံတွေ့နေရပေမဲ့ဒီနှစ်မှာတော့ပူပြင်းတဲ့နွေရာသီတန်ကြောင့်ရခိုင်နှစ်တွေထက်ဆိုးရွားစွာခံနေရပါတယ်။ချင်းပြည်နယ်တွင်မြို့နယ်တိုင်းလလူတောင်ပေါ်ကျေးရွာတွေမှာရေခက်ခဲနဲ့ကြုံတွေ့နေရပြီးရေပြဿနာဖြေရှင်းဖို့ဟာချင်းပြည်နယ်ဆိုးရွားတဲ့အတွက်စိန်ခေါ်မှုတရလို့ဖြစ်နေတယ်လို့ဒီနယ်လူမှုရေးဝန်ကြီးဥပောင်လွန်မင်းခံကအခုလိုပြောပါတယ်
ကြည့်ရတော့နည်းနည်းတော့ရှားလာပြီပေါ့လေဒီတောင်ပေါ်မြို့ကြီးတောင်ပေါ်ရွာကြီးကတော့နည်းနည်းတော့အဆက်ဆက်ရှိတယ်ကြီးလက်ကနေပြီးတော့ပိုင်းကြီးတွေပြီးမှုကြီးပဲလောက်တော့လုံနေတာပါလေဒါပေမဲ့တချို့ရေထွက်နေတဲ့နေရာကျတော့တော်တော်ကိုအကျအဆက်ဆက်ရှိပါတယ်ပူဆိုးလာတာကတချို့နေရာဒီမှာဟာကြီးခန်းသွားတာတွေပါလေဖြစ်လာတယ်လက်ရှိအစိုးရအနေနဲ့လည်းပဲအများကြီးစိန်ခေါ်မှုဖြစ်နေတဲ့ဒီဟာကိုဘယ်လိုရန်ဆိုင်ရမလဲသဘောအကြီးရှိတယ်ဘယ်တော့ပဲဝေးဝေးဆိုရင်တမျိုးတချို့ကျကျွေးမဲ့နေရာတော့အဆက်ဆက်ရှိနေတယ်ကြီးကအရန်ဝေးတယ်ပိုက်ပြေးတိုင်းလည်းကြီးမရဘူးဖြစ်နေတယ
်မြန်မာနိုင်ငံမှာအန်နီညိုရာသီဥတုကြောင့်မုတ်တော့ဝင်နောက်ကျပြီးဇွန်လအထိပူပြင်းနိုင်တယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်မြန်မာနိုင်ငံကြေးလက်ဒေသဖွံ့ဖြိုးတိုးတက်ရေးဦးစီးဌာနရဲ့မလကုံသည့်စည်ရင်ကောက်ယူချက်များအရနေပြည်တော်နယ်မြေကောင်စီနဲ့တိုင်းဒေသကြီးပြည်နယ်14ခုရှိမြို့နယ်186မြို့နယ်ကျေးရွာပေါင်း1900ကျော်တွင်မှရေရှားပါပြတ်လတ်နိုင်ခြေရှိကြောင်းခန့်မှန်းထားပါသည်။ဒီနှစ်ຫນွေမကုံခင်အစိုးရသက်လက်ထက်မှရက်တရာတွင်တနင်္ဂနွေလုံးအတိုင်းအတာနဲ့ရေတွင်းတူးဖော်တာတွေရေတွင်းရေကန်တွေကိုမိုးမှန်တာတွေရေပေးဝေမှုစနစ်ပြုပြင်တာတွေကိုအရှိဟုံမြှင့်ပြီးစီမံချက်နဲ့လွတ်ကင်သွားဖို့စီစဉ်ထားပြီးနိုင်ငံတော်ထောက်ပံ့ငွေတန်းတရာကျော်ကိုအသုံးပြုပြီးရေဖြန့်ဝေသွားမယ်လို့ကြေးလက်ဖွံ့ဖြိုးရေးဦးစီးဌာနကနေထုတ်ပြန်ထားပါတယ်ခင်ဗျာ
VOA သတင်းတောက်နိုင်ကွင်းအိမ်ပါရှင်မကြာခင်မိနစ်ပိုင်းတွေအတွင်းထုတ်လွှင့်တော့မဲ့စီးပွားရေးကဏ္ဍမှာတော့မကွေးတိုင်းဒေသကြီးအစိုးရရဲ့စီးပွားရေးလုပ်ငန်းဆောင်တာတွေနဲ့ပတ်သက်လို့တိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုနဲ့ဆက်သွယ်မေးမြန်းထားတာကိုကြားဖို့ရှိပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနက်နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kilohertz 11123လိုင်းဒိုမီတာ32 kilohertz 9325လိုင်းဒိုမီတာ40 kilohertz 9433ညတို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာအင်္ဂလိပ်စာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပါ
2016-2019အတွက်မြောက်သီးအောင်ကြီးဝါစီမံကိန်းကိုလှုပ်ထင်တာရှိတယ်တော်ဒီကလေယာစိုက်ပျိုးရေးမွေးမြူရေးနဲ့ကြီးလက်ဒေသဖွံ့ဖြိုးရေးဦးစီးဌာနအောက်မှာအဲ့ဒါမကွေးတိုင်းထဲမှာ165ရွာလုံးမယ်ဆိုတာ၄ရှိတယ်
။ဒါကတော့မကွေးတိုင်းဒေသကြီးဝင်းကြီးချုပ်ဒေါက်တာအောင်မိုးညိုကသူတို့စီးပွားရေးတိုးတက်အောင်ဘာတွေဆောင်ရွက်နေတယ်လဲဆိုတာနဲ့ပတ်သက်လို့ VOA မြန်မာပိုင်းကိုပြောသွားတာပါ။စီးပွားရေးကဏ္ဍမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်ရှင်။အဲ့ဒီနောက်မှာတော့တုတဆုံလင်အမေရိကန်တခွင့်အစီအစဉ်ကိုထုတ်လွှင့်မှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအာပေါ်မပြတ်ဦးစံမိုးဝေကကောက်နှုတ်တင်ပြမှာပါရှင
်။အရင်ဆုံးတင်ပြပေးချင်တာကတော့သတင်းစာဆရာကြီးလာရီဂျေကင်ကဘန်ကောက်ပို့သတင်းစာမှာရေးသားထားတဲ့အတွေ့အမြင်စောင်းမဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်နဲ့မြန်မာဗိုလ်ချုပ်ကြီးတွေဟာနွေးထွေးတဲ့ပူပေါင်းဆောင်ရွက်ရေးလမ်းကြောင်းကိုတည်ဆောက်နေကြတယ်ဆိုပြီးတော့ဆောင်းမကိုခေါင်းစဉ်တက်ထားပါတယ်။ဩဇာကတိမကြီးမားတဲ့ဒေါအောင်ဆန်းစုကြည်ခေါင်းဆောင်တဲ့ဒီမိုကရေစီအစိုးရတဲ့ဟာအနာရလာခဲ့တာအခုဆိုရင်ရက်ပေါင်း90လောက်သာရှိပါသေးတယ်။ဒါပေမဲ့မြမအကြီးလိလဆန်းစစ်သူတွေဝေဖန်ထောက်ပြသူတွေကတော့ပြည်ပြင်ပြောင်းလဲမှုတွေလုပ်နေတာနှေးကွေးတယ်၊ဂရီတွေမတည်ဘူး၊မထင်မှတ်ထားတဲ့သူတွေကိုအစိုးရအဖွဲ့ဝင်ယာလူတွေပေးရမလားဆိုပြီးတော့အပြစ်ရှာပြောဆိုနေကြပြီလို့အစချီပြီးတော့ရေးသားထားပါတယ်။ဒေါအောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ကြားဆက်ဆံရေးဟာအတင်းဆောင်မခံနိုင်တဲ့အခြေအနေမျိုးမှာရှိနေပြီးဒီအချက်တစ်ခုသာမျှော်လင့်စရာရှိတဲ့အကြောင်းလဲရေးသားထားပါတယ်။အစိုးရအနေနဲ့အာဏာလွှဲပြောင်းမှုလုပ်ချိန်ကလေးကအဆင်ပြေနိုင်မဲ့နည်းလမ်းတွေကိုကြိုးတင်ညှိနှိုင်းထားခဲ့ကြပြီးဖြစ်ပါတယ်။နှစ်ဖက်ကြားမှာယုံကြည်မှုရဖို့အတွက်တိစောက်ကြရမယ်ဆိုတာကိုတည်ထားကြပြီးလည်းဖြစ်တယ်လို့យေတာထားပါတယ်။တက်မတော်အရာရှိဟောင်းအများစုကတော့ဒေါ်စုအနေနဲ့ဒရီကြီးကြီးထားပြီးတော့ချင်းကပ်မှုပေါ်တက်မတော်ဘက်ကသဘောကျတဲ့အကြောင်းဒါပေမဲ့လွတ်တော်ထဲမှာရှိနေကြတဲ့တက်မတော်ကိုယ်စလဲတွေကတော့မကြခင်ကပြုလုပ်တဲ့အစိုးရရဲ့ဥပဒေတွေပေါ်အပြစ်မြင်ရတာမျိုးတွေတွေ့ရှိရတယ်လို့ထောက်ပြထားပါတယ်။ကြခင်ကထုတ်ပြန်လိုက်တဲ့ထုံနှန်းစင်လာရအစိုးရဖွဲ့ဝင်စည်းရင်းမှာတမရဥထင်ညောနဲ့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်တို့ကိုကာကွယ်ရေးဦးစီးချုပ်ရဲ့အထက်မှာထားလိုက်တာဟာကာချုပ်ကိုအရှိုက်ကိုထိုးလိုက်တယ်လို့ပဲလို့တချို့ကသုံးသပ်ပြောဆိုကြပေမဲ့စစ်ကောင်းဆောင်တွေကဒါဟာဥပဒေရေးရာမှန်ကန်တယ်လို့လက်ခံတဲ့အကြောင်းနီးစပ်တဲ့လူတွေကပြောဆိုကြပါတယ်။ဒီမျိုးသမီးကအစိုးရကိုစီမံခန့်ခွဲနေတာဖြစ်တယ်ဆိုတာကိုစစ်တပ်ထဲမှာအလုံးသိရှိထားပြီးဖြစ်တယ်လို့လည်းထောက်ပြကြပါတယ်။အစိုးရအဖွဲ့ကျန်းကျင်စင်ကကာကွယ်ဦးစီးချုပ်မပါတာကိုတချို့ကပူးပေါင်းဆောင်ရွက်ဖို့ဆန္ဒမရှိဘူးလို့မြင်ကြပေမဲ့ဒါဟာမမှန်ပါဘူးစစ်ဖက်ကတာဝန်ယူထားတဲ့ဝင်းကြီး၃ဦးဖြစ်တဲ့ကာကွယ်ရေးပြည်ထရေးနဲ့နေဆက်ရေးရာဝင်းကြီးတွေဟာဒေါအောင်ဆန်းစုကြည်နဲ့ကောက်မွန်တဲ့ဆက်ဆံရေးရှိကြသူတွေဖြစ်တဲ့စသဖြင့်ရေးသားထားပါတယ်အပြည့်အစုံကိုဘန်ကောက်ပို့သတင်းစာမှာဖတ်ရှုနိုင်ပါတယ်နောက်ထပ်ဆက်လက်တင်ပြပေးချင်တာကတော့မြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့ဒဏ်ခတ်ရေးယူပိတ်ဆို့တားဆီးမှုတွေနဲ့ပတ်သက်ပြီးတော့အကျိုးစီးပွားလုပ်ငန်းတွေပြုလုပ်နေတဲ့အမေရိကန်လုပ်ငန်းရှင်တွေနဲ့လူခွင့်ရေးလှုပ်ရှားသူတွေကြားမှာမပြေမလည်ဖြစ်နေကြတဲ့အကြောင်းရေးသားထားတဲ့ Asian Correspondent စာဆောင်ကဆောင်းပါးဖြစ်ပါတယ်။မြန်မာနိုင်ငံမှာယင်းနှိမ့်နှံမှုတွေတိုးမြင့်ပြုလုပ်လို့သူတွေလုပ်ငန်းတိုးချက်လုပ်ကင်ခြင်းသူတွေကတော့အမေရိကန်အစိုးရအနေနဲ့လက်ရှိချမှတ်ထားတဲ့အရေးယူပိတ်ဆို့မှုတွေကိုဖယ်ရှားပေးတင်တယ်လို့ပြောနေကြသလိုလူခွင့်ရေးလှုပ်ရှားသူတွေဥပဒေပြုအမတ်တွေကတော့တိတာလုံလောက်တဲ့ပြုပြင်ပြောင်းလဲမှုတွေမတွေ့ရသေးတဲ့အတွက်ပိတ်ဆို့ရေးယူမှုတွေကိုဆက်ပြီးတော့ထားတင်တယ်လို့ပြောနေကြတယ်ဆိုပြီးတော့ရေးသားထားပါတယ်ပိတ်ဆို့ရေးယူမှုကိုဆက်ပြီးတော့ထားလို့သူတွေကတော့တချိန်ကနိုင်ငံရေးအကျဉ်းသားဟောင်းဒေါအောင်ဆန်းစုကြည်ဟာအခုဆိုလို့ရှိရင်အစိုးရဝန်ကြီးနေရာတချို့ကိုကင်ထားတယ်လို့တရားဝင်မဟုတ်ဘဲနိုင်ငံကိုဥဆောင်နေသူတယောက်ဖြစ်နေပြီဆိုပေမဲ့စစ်တပ်ကအာဏာရှိနေစေဖြစ်တဲ့လွတ်တော်နေရာတွေနဲ့ အဓိကအစိုးရဝန်ကြီးဌာနတွေကိုလည်းစစ်တပ်ကအလိုလျောက်ရယူထားတာကိုထောက်ပြကြပါတယ်။တချို့ကုမ္ပဏီတွေနဲ့တတိပုဂ္ဂလလူပုဂ္ဂိုလ်တွေကိုအမိမဲဆင်းမှာထည့်သွင်းထားတာကြောင့်ရင်းနှီးမြှုပ်နှံလိုသူတွေအတွက်မရေမယာမှုတွေနဲ့ကြုံတွေ့နေရတာကြောင့်ဒဏ်ခတ်အရေးယူမှုကိုဖျက်သိမ်းပစ်တဲ့လို့အမေရိကန်ကုန်သည်ကြီးများတင်ကဆိုတယ်ဆိုပြီးတော့လည်းရေးသားထားပါတယ်။အရေးယူပိတ်ဆို့မှုတွေကိုဆက်ပြီးတော့ထားရင်ပြုပြင်ပြောင်းလဲရေးတွေပိုးပြီးတော့မြန်ဆန်လာလိမ့်မယ်ဆိုပြီးတော့လည်းလူခွင့်ရေးလှုပ်ရှားသူတွေဘက်ကပြောဆိုနေကြကြောင်းစသဖြင့်ရေးသားထားပါတယ်။အဖြစ်အဆုံကို Asian Correspondent Online မှာဖတ်ရှုနိုင်ပါတယ်။
ဥဆက်မိုးဝေပါရှင် VOA မြန်မာပိုင်းကတင်ဆက်နေတဲ့ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကို internet website မှာလည်းတော်ရရှင်နေအချိန်မရွေးကြည့်ရှုနားဆင်နိုင်ကြပါတယ်လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်အခုတော့ American 3 English စာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင်
ချင်းပြမယ် idiom အသုံးက
all over but the shouting
ဖြစ်ပါလေစာလုံးပေါင်းက a l l all ကအလုံး o v e r over ကကုန်လွန်သွားတာပြီးဆုံးသွားတာကျော်သွားတာ b u t but ကဒါပဲမယ် t h e the s h o u t i n g shouting က or hit တာဆိုတော့စခွိုက်ထုံးရဲ့ဓာတ်ရိုက်ထေပဲကအားလုံးတော့ကြော်လွန်သွားပြီးအော်တာပဲကြံနေတော့တယ်ဆိုတာပါပဲဒီအသုံးကတော့အားကစားပွဲကနေဆင်းသက်လာတာပါအားကစားပြိုင်ပွဲမှာပွဲကမပြီးသေးပေမဲ့လို့လေဘယ်အသင်းကနိုင်မယ်ဆိုတာကိုအပြတ်တည်နေပြီးပြီးဒါပေမဲ့လို့ပရိသတ်ရဲ့ဩဘာသံကတော့ကြံနေသေးတယ်ဆိုတာကိုရည်ညွှန်းတာဖြစ်ပါတယ် idiom အသေးပဲကတော့အဖြေဘယ်လိုထွက်မလဲဆိုတာကိုသိနေပြီးတဲ့သဘောကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Crew ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The home team is very strong and has good teamwork so it's all over but the shouting they will win this match
အင်္ဂန်တင်းကသိအားကောင်းပြီးအသင်းသားတွေအချင်းချင်းကြားလဲအပေးအယူကကောင်းတယ်လीဒါကြောင့်ဒီပွဲမှာသူတို့ကနိုင်မှာတည်ကြတာကြိုးပြီးတော့အပြေထွက်နေပါပြီဗျာလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The home team is very strong and has good teamwork so it's all over but the shouting they will win this match
အပြေဘယ်လိုထွက်မယ်ဆိုတာကိုကြိုတင်ပြီးတော့အတိအကျပြောနိုင်ပြီဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
all overBut the shouting.
တို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။အခုဆက်လက်တင်ဆက်မဲ့စီးပွားရေးကဏ္ဍမှာတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရလက်ထက်အတွင်းမကွေးတိုင်းဒေသကြီးမှာလက်ရှိဆောင်ရွက်နေတဲ့စီးပွားရေးအစီအစဉ်တွေကိုဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုနဲ့ဆက်သွယ်မေးမြန်းပြီးကိုဇော်ဝင်းလိုင်ကတင်ပြမှာပါရှင
်။တန်းပြအနာလွဲပြောင်းရယူခဲ့တာတက်တန်းတလခွဲလောက်သာရှိသေးတဲ့အနေဒီအစိုးရလက်ထက်အတွင်းဝင်ကြီးဌာနအလိုက်ကဏ္ဍအလိုက်ရက်တရာစီမံကိန်းတွေချမှတ်အကောင့်ထဲဖော်နေတာမှာမကွေးတိုင်းဒေသကြီးအတွင်းလက်ရှိဆောင်ရွက်နေတဲ့စီးပွားရေးဆိုင်ရာစီမံကိန်းတွေနဲ့ပတ်သက်လို့မေးကြည့်တဲ့အခါလယ်ယာစိုက်ပျိုးရေးကဏ္ဍမြင့်တင်ရေးအတွက်လှုပ်ဆောင်နေတဲ့အခြေအနေတွေကိုဝင်ကြီးချုပ်ဒေါက်တာအောင်မိုးညိုကအခုလိုစပြောပြပါတယ
်။ကျွန်တော်တို့2016-2019အတွက်မြောက်ဈေးရောင်ကြီးဝစီမံကိန်းကိုလှုပ်ထင်တာရှိတယ်။တော့ဒီကလယ်ယာစိုက်ပျိုးရေးမွေးမြူရေးနဲ့ကြီးလက်ဒေသဖွံ့ဖြိုးရေးဦးစီးဌာနအောက်မှာအဲ့ဒါမကွေးတိုင်းထဲမှာ165ရွာလှုပ်မယ်ဆိုတာတွေရှိတယ်။အမြဆင်းအောင်စီမံကိန်းအတွက်ဆက်ချီတာပေါ့တေဝါမသိန်း300သိန်း300ရှိပြီးတော့မှသူတို့ကျိုးပါဆောင်ရွက်ကြတာအဲ့ဒီတေဝါ165ရွာမှာဘာလို့လုံနေတာလဲကျွန်တော်အဲ့ဒါဒီကိုကျွန်တော်စုံစမ်းထားပါတယ်မေးမြန်းထားပါတယ်ရောစရာတော့အဲ့ဒါမသိရသေးပါဘူးဘာလို့မဆိုတာတချို့ရွာတွေကြတော့လည်းပဲဒီမှာနိုင်ငံတော်ဆိုရကတေဝါကိုအမြဆင်းအောင်စီမံကိန်းအတွက်ကိုနော်သိန်း300ချီးငွေထောက်ပံ့တယ်လို့သိရတယ်ဆက်ချီရင်လည်းအဲ့ဒါဒီကိုကျွန်တော်တို့ချီးနေအောင်ဆောင်ရွက်ပေးပါဆိုတာမျိုးတောင်းရွာတွေကတောင်းဆိုတာတွေရှိတယ်အဲ့ဒါဆိုလို့ရှိရင်ကျွန်တော်ကရောက်တဲ့အနေနဲ့တော့ဆုံးဖြတ်လို့မရဘူးကက်ဘိနက်မှာကျွန်တော်တင်ပြပြီးတော့မှချီးနိုင်ချီးကျင်ပါတယ်ဒီမှာလည်းပဲရွာသူရွာသားတွေကလက်မှတ်ထိုးပြီးတော့ငွေကြေးထောက်ပံ့မှာစောင့်ဝင်နေကြတဲ့အတွက်သူတို့ပြန်လဲဆက်မယ်ပေါ့နော် အဲ့လိုတော့တာလေးရှိတယ်အဲ့ဒါကိုဆောင်ရွက်ဖို့တော့ကျွန်တော်အကဲပြီးတယ်မှာတင်ပြထားတာရှိတယ်ဥပမာအဖြစ်မင်းဘူးစကူမျိုးနယ်ကမင်းဘူးစကူမျိုးနယ်ဆင်ကောင်းကြီးရွာရဲ့နောက်တစ်ခါကုန်းသာကြီးရွာရဲ့အဲ့ဒီရွာနှစ်ရွာကငွေသိန်း300ချီးပါဆိုတာလေးရှိတယ်ချီးရင်လည်းပေါ့အဲ့ဒါဒီကျွန်တော်တို့ကတတ်နိုင်တယ်မြပြန်ပြီးတော့ဟိုကဲပြီးတယ်မှာတင်ထားတယ်
ဖွံ့ဖြိုးရေးနဲ့ဆိုင်တဲ့လုပ်ငန်းတွေမှာအရင်အစိုးရလက်ထက်တွင်အုပ်ချုပ်ရေးပိုင်းမှာအားနည်းချက်တွေရှိခဲ့တာတွေကိုလိုက်လံပြင်ဆင်ဖြေရှင်းရတာတွေကိုလည်းဒေါက်တာအောင်မွန်းညိုကအခုလိုဆက်ရှင်းပြပါတယ
်အစိုးရလိုရှိရင်လည်းပဲဒီတိုင်းဒေသကြီးဖွံ့ဖြိုးရေးအတွက်လိုအပ်တာတွေချိုးဝင်ကြအားနည်းချက်ရှိတာတွေကိုကျွန်တော်တို့ကရအောင်စူးစမ်းနေတယ်ဥပမာအဖြစ်တင်ပြရမယ်ဆိုရင်ကျွန်တော်တို့ဒီမကွေးတိုင်းမှာဆယ်မြောင်းနှစ်ရေသုံးချမှုစီမံခန့်ခွဲရေးဦးစီးဌာနကကောက်ခံတယ်ရေကုန်စည်းကြက်တယ်ပေါ့နော်အဲ့မှာမကွေးတိုင်းမှာရလျာရှိတဲ့ကြံ့ငွေတန်ပေါင်း4000ဖိုးဘီလီယံပေါ့နော်နေတဲ့ငွေတွေမဟုတ်ဘူးအဲ့ဒါကိုအကျွေးကြံနေတယ်မရသေးဘူးဘာကြောင့်အကျွေးကြံရတာတော့ဆိုစုံစမ်းကြည့်တော့ကအဲ့လိုမျိုးရေကုန်မှာမဆောင်ရင်မဆောင်တဲ့အတွက်ကြောင့်အရေးယူအပြစ်ပေးဖို့ဥပဒေမရှိဘူးတဲ့မြေကုန်ပေးရတယ်ဆိုရှင်မြေကုန်မှာမဆောင်ရင်ပထမတစ်ဆင့်ပါလို့ဒုတိယတစ်ဆင့်ပါလို့အဲ့ဒါမျိုးအရေးယူအပြစ်ပေးလို့ရတယ်အဲ့တော့ဒီတွေးကြံနေရအောင်ဘယ်လိုလုပ်နိုင်တော့ကျွန်တော်ဥပဒေချုပ်ကိုမေးတဲ့အခါကျတော့ဥပဒေချုပ်ကပြန်တင်ပြတာကဘာပြောလို့ဆိုတော့ကဒီရေကုန်ကျွေးကြံတဲ့ကိစ္စမှာတော့စီမံခန့်ခွဲရေးနီလာနဲ့ဖြစ်စီတရားမှအကြောင်းအရာဖြစ်စီတရားဆွဲဆိုလို့ရနိုင်ပါတယ်တဲ့ပြည်တော်သူအစိုးရကိုအကြံဉာဏ်တောင်းမှာဆိုတဲ့၄ရှိတယ
်ဟုတ်ကဲ့ဆရာအဲ့ဒီအစိုးရကိုယ်တိုင်ရဲ့စီမံကိန်းထဲမှာလည်းဒီလေယာဉ်ဆက်ပြိုးရေးကဏ္ဍကိုဟိုမြင့်တင်မှုအတွက်ဆိုတော့သူတို့စီမံကိန်းချထားတာပါပါတယ်ဆိုတော့အဲ့ဒီနေရာမှာအခုမြတ်စေအောင်စီမံကိန်းလိုမျိုးဆရာတို့ဒီဒေတာအတွင်းမှာပေါ်ဆောင်နေတဲ့စီမံကိန်းတွေဟာဒီဘ ਹੁ အစိုးရနဲ့တိုင်ပင်ပြီးတော့ဒီလေယာဉ်ဆက်ပြိုးရေးကဏ္ဍမြင့်တင်ရေးအတွက်လှုပ်ဆောင်ကြတဲ့အစီအစဉ်ရဲ့တစ်စိတ်တစ်ပိုင်းလားဆရာ
အဲ့အဲ့ဒီတော့ဟုတ်ပါတယ်အဲ့ဒီအစီအစဉ်ရဲ့တစ်ပိုင်းမှာဟုတ်ပါတယ
်ဟုတ်ကဲ့ဆရာဆိုတော့ဆက်ပြိုးရေးကဏ္ဍကိုဆရာတို့ကတော့အခုလောလောဆယ်မှာတော့ဟိုစောစောဆရာပြောသလိုရက်အခုမှဟိုတိုင်းဦးဟာအာဏာကိုရယူတာလည်းတလားလောက်ပဲအချိန်ရရှိသေးတော့ဒီလောလောဆယ်ရှိထားတဲ့စီမံကိန်းအနေအထားရဆိုရင်ဆရာကောင်းထဲမှာရှိသလောက်ဆိုရင်တော့ဒါဆက်ပြိုးရေးကိုတော့ဆရာတို့စပြီးတော့ဦးစားပေးလုပ်နေပြီလို့ကျွန်တော်တို့ပြောလို့ရတယ်ပေါ့
ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဒီကြားထဲမှာလည်းပဲဟိုပုံမှန်အစိုးရဆောင်ရွက်ဖို့နော်ဟိုလုပ်နေရတဲ့ဒီရှိသလိုနောက်ပိုင်းကတည်ပြီးတော့ဆုံးရှုံးတာနစ်နာတာမတရားတာတွေကိုလည်းပဲအဲပြီးခဲ့တဲ့အချုပ်ထုတ်ကြီးဖြေရတာတွေလည်းရှိတာပေါ့ဗျာဥပမာအဖြစ်ပြောရမယ်ဆိုလို့ရှိရင်နော် AOD တရပခုတ်ကူစောက်တယ်ပခုတ်ကူစောက်တဲ့အခါမှာဆိုလို့ရှိရင်မယွာဒီမှာဥပမာအဖြစ်ပြောရမယ်ဆိုကိုကိုလှတို့တင်ပေါ်ကုန်းတို့မဲသလီတန်းတို့ကအဲ့ဒီကတောင်သူ30ယောက်ကဒီတရားဆောက်တဲ့အချိန်မှာသူတို့လုတ်ကင်ထားတာဒီမှာတတိဆိုင်တဲ့နှင်းစီဆိုင်တဲ့ကျက်သွုံမြေပဲငရုတ်ပဲမျိုးစုံပျက်စီးသွားတယ်เนาะအဲ့ဒါတွေဝူရီရောကြီးမရသေးဘူးအဲ့ဒီရောကြီးပေးပါဆိုတာဒီတောင်းနေရတယ်ခုเนาะမတရားတာတွေကတော့ရှိတာပေါ့เนาะဥပမာဖြင့်အရင်လက်ကျွန်တော်ပြောခဲ့ဘူးပါတယ်အဲဒီမှာဟိုဟွာဟိုတေးရက်ကတည်းပြီးတော့ပခုတ်ကူတီရထားလမ်းကြီးဖောက်တယ်မင်းဘူးကတည်းပြီးတော့ပခုတ်ကူတီဘယ်ရထားတစ်စင်းမှမသွားဘူးเนาะတိုးတော်ရထားလမ်းကြီးကတော့ပြည်သူတွေဒုက္ခပေးတာပဲရှိတယ်နော်လေဒီသေးຢာဒီသေးရောကြီးရလားဆိုတော့ရောကြီးလည်းမရသေးဘူးနော်ပုံမှန်ဒီဆောက်ရတာကဟိုအလုပ်တစ်ခုနောက်ကအရှုပ်ထုတ်ကိုဖြည့်ချင်းနေရတာတွေကအလုပ်တစ်ခုအဲ့ဒါမျိုးတွေကလည်းရှိသေးတယ်ဗ
ျကျွန်တော်သိချင်တာဆရာအခုဒီမကွေးတိုင်းအတွင်းမှာကလေယာဉ်စိုက်ပျိုးရေးကဏ္ဍတွေအပြင်တခြားဒီဟိုတွင်းထွက်တရားဇာတာတို့ဘာလို့ဘာတွေများရှိပါသလဲဆရာ
အဲဆရာကြီးတွင်းထွက်တရားဇာတာကတော့လေပြောလို့ရှိရင်ကျွန်တော်တို့ဒီနိုင်ငံညာကို export လုပ်လောက်အောင်လည်းပဲမထွက်ဘူးတို့တော့လည်းပဲပြည်တွင်းမှာလည်းပဲပြည်တွင်းမှာလည်းပဲဟိုအလုပ်ဖြစ်နေတာတွေရှိတယ်ပေါ့ဥပမာအဖြစ်ပြောရမယ်ဆိုရင်ကျွန်တော်တို့ဒီပြီးခဲ့တဲ့ဟိုပါပြီးခဲ့တဲ့အရင်အစိုးရလက်ထက်တုန်းကနော်လက်ရည်ရည်နယ်တွင်းတွေပေါ့တွင်းတိမ်ပေါ့ဗျာတွင်းတိမ်ပေါ့နော်ဆယ်ရနေရကြီးတွေတည်းလောက်ရတော့မယ်တွင်းတိမ်မှာတူရဲ့ရည်နယ်နေရတယ်အဲ့ဒီရည်နယ်နေကိုမကွေးတဲ့အတည်ပြီးတော့မုံရဘက်ကိုသွားပြီးတော့ချက်လုပ်တယ်နော်ချက်တဲ့ဖိုးတွေမှာချက်တယ်ပေါ့ဒီဇယ်ထွက်တယ်ပေါ့အဲရည်နယ်ထွက်ဟိုဓာတ်ကြီးထွက်တယ်ပေါ့အဲ့ဒီလုပ်ငန်းတွေအတွက်ကိုเนาะကျွန်တော်တို့ကြားသိရတာကဒီမှာနိုင်ငံတော်ကိုလည်းပဲတရေကလုပ်မယ်ဆိုရင်တရေကကို3000နှုန်းနဲ့တရေဝင်ဝင်တာရှိတယ်တဲ့เนาะတိုးတော်လည်းပဲအပြင်မှာထွက်ကုန်နေရလဲအပြင်မှာအလေလွင့်ဖြစ်နေတာတွေကလည်းအများကြီးပဲတဲ့ဥပမာအဖြစ်ပြောရမယ်ဆိုရင်ကျွန်တော်တို့2015ခုနှစ်တုန်းကလုပ်ခဲ့တဲ့လုပ်ငန်းရှင်တယောက်စီကရခဲ့တဲ့ဟိုစီးရင်စရာတွေအရဆိုလို့ရှိရင်နိုင်ငံတော်ဘတ်ဂျက်ကိုဝင်သွားတာနိုင်ငံတော်ကိုအခွန်အတုဖြစ်တရားဝင်ဝင်သွားတာဒီ2015ခုနှစ်မှာအရင်လေရဲ့တွင်းတွေလုတ်ကင်လို့တရားဝင်ဝင်လို့ဝင်တဲ့အကောက်ခွန်ဒီ9,000ပဲရှိတယ်။တိုးတော့2015ခုနှစ်ဒီနှစ်ထဲမှာကိုပဲဟလာဒီအဲရင်လေရဲ့တွင်းတွေကတည်းကအပြင်ကိုရောက်သွားတဲ့အလေအလွင့်ဒီပေမောင်948သိန်းရှိတယ်တဲ့။မတရားကိုကွာနေတယ်။အဲ့ဒါတွေကိုကျွန်တော်တို့ကစုံစမ်းစစ်ဆေးတဲ့အခါမှာ ပြီးခဲ့တဲ့အဆိုအလက်ထက်တုန်းကရင်းနှံရန်ပုံငွေမကွေးတိုင်းအဆိုရရဲ့ရင်းနှံရန်ပုံငွေက1.8ဘီလီယံရှိပါတယ်တဲ့နော် 2.8 ဘီလီယံဆိုတာတန်ပေါင်း2800ပဲအဲ့ဒီငွေတွေဘယ်ရောက်တုန်းဆိုပြီးတော့ကျွန်တော်ကမေဆုံးလာကြည့်တဲ့ခါကျဝေးချမ်းပြစ်လိုက်ပြီတဲ့မကွေးတိုင်းအဆိုရကိုသိမလားပဲအောက်ကခရိုင်ဒီမှာပဲဝေးချမ်းပြစ်လိုက်တယ်တဲ့အဲ့ဒါတွေဘယ်လိုဘယ်ပုံစံနဲ့ဘယ်တွေရောက်ကုန်တာလို့ဆိုတာသိအောင်ကျွန်တော်ကဒီပြည်သူ့တော်ကိုယ်စားလှယ်တယောက်ကိုပြည်အောင်သူအစိုးရမှမိခိုက်ထားပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းပဲကျွန်တော်တို့ကတော့စုံစမ်းလို့ဒီမှာတက်နေနေများဆောင်ရွက်ပေးနေတာရှိတယ်။တော့ဒီမကွေးတန်းကရှိတဲ့တရားစာတကရတဲ့အခွန်တုပ်တွေသည်ရတဲ့ရလိုက်တဲ့အတိုင်းမဝင်ဘဲနဲ့အလီလွင့်နေများနေတယ်။ဘယ်ဒီရောက်ကုန်မှလည်းမသိဘူး။ဝန်ကြီးစီရောက်သလားခရယဥဆိုရေးမှုကဝိုက်သလားမြို့နယ်ဥဆိုရေးမှုကညံလားဖန်သလားလည်းမသိဘူး။ဦးထီကိုပဲတချို့မြို့နယ်တွေမှာမြို့နယ်ဥဆိုရေးမှုကဒီနာချက်ဖို့တဲပြီးတော့စီးဝါရှာနေရဆိုတာတွေသိရသေးတယ်။
ကျေးဇူးအများကြီးတင်ပါဆရာနော်
ဟုတ်ကဲ့ပါခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာ
ကိုစဝင်းနိုင်ရဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ပြီးတဲ့နောက်မှာတော့သုတဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုကိုအောင်ကဆက်လက်တင်ဆက်မှာပါရှင်
မရှိမွေအမေရိကန်ပြည်အောင်စုမှာကလူမျိုးပေါင်းစုံအခြေချနေထိုင်ကြတာဆိုတော့အခုတလောအမေရိကမှာအာယုံဆိုင်ခံရတဲ့အခြေချနေထိုင်သူတွေကတော့ကျူးဘားနိုင်ငံကရွှေပြောင်းလာကြသူတွေပဲဖြစ်ပါတယ်ဗျာ
ဟုတ်ပါတယ်ကိုအောင်ရေအမေရိကန်နဲ့ကျူးဘားနိုင်ငံတို့ဟာရာစု2ဝက်လောက်ကြာအောင်တန်တမန်အဆက်ဆံတွေဖျက်တောက်ထားတာကနေအခုခါမှာတော့တန်တမန်ဆက်ဆံရေးပြန်ထူထောင်လိုက်ပါတယ်အမေရိကန်သမ္မတဘရက်အိုဘားမားဟာဆိုရင်လည်းမကြခင်လပိုင်းတွေတုန်းကကျူးဘားနိုင်ငံအထီတောင်သွားခဲ့သေးတယ်နော်
ဟုတ်ပါတယ်ဗျာဒီလိုနှစ်နိုင်ငံကြားဆက်ဆံရေးအသစ်တွေပြန်စတင်လာပြီးမှတော့အမေရိကန်ပြည်တော်စုမှာအခြေချနေထိုင်တဲ့ကျူးဘွားနွေဘွားအမေရိကန်တွေကလည်းဒီလိုအခြေအနေအောက်မှာစီးပွားရေးအခွန်အလမ်းအသစ်တွေပေါ်ပေါက်လာမယ့်အနေအထားကိုမျှော်လင့်နေကြတာပါအထူးသဖြင့်တော့ဒီကျူးဘွားအမေရိကန်များပြားနေထိုင်တဲ့ဖလော်ရီဒါပြည်နယ်ကသူတွေကတော့ပိုးပြီးတော့မျှော်လင့်နေကြတာပေါ့ဗျာ
ဟုတ်တာပေါ့ဒီအမေရိကန်ပြည်တော်စုမှာဆိုရင်1988ခုနှစ်နောက်ပိုင်းတုန်းကမြန်မာနိုင်ငံကရွှေပြောင်းခြေချနေထိုင်တဲ့သူတွေအများပြားနေထိုင်တဲ့အင်ဒီယားနာပြည်နယ်ကဖော့ရိန်းမြို့မှာဆိုမြန်မာနိုင်ငံအသေးစားလေးပေါ့လစ်တဘာမာလို့ခေါ်ကြတယ်အခုကျူးဘားနိုင်ငံသားအများပြားအခြေစိုက်နေထိုင်တဲ့မိုင်ယာမီမြို့မှာဆိုရင်လေသူတို့ရဲ့နိုင်ငံရဲ့မြို့တော်ဟာဘာနာကိုအစွဲပြုပြီးတော့လစ်တဟာဘာနာလို့ခေါ်တဲ့အရက်တောင်ရှိနေပြီနော်ကိုအောင်
ဟုတ်ပါရဲ့ဗျာဒိုမီနိုကစားရေးနိုင်ငံရေးအကြောင်းဆွေးနွေးနေကြတဲ့တက်ကြီးရွယ်တွေစေးပိလိတ်ခုံလုပ်သားတွေဒါမှမဟုတ်သမရလောင်းတွေအကြောင်းပြောဆိုနေကြတဲ့ပြည်ပရောက်ကျူးဘားနိုင်ငံသားတွေကိုမိုင်ယာမီကလစ်တယ်ဟာဗာနာလို့ခေါ်တဲ့အရက်မှာတွေ့ကြရမှာပါအဲ့ဒီနေရာက self ocho ရှစ်လမ်းကတော့အဝေးရောက်ကျူးဘားနိုင်ငံသားတွေရဲ့အလွမ်းဖြေစရာကျူးဘားနိုင်ငံငယ်လေးလည်းဖြစ်ပါတယ်
1959ခုနှစ်ကနေစလို့ကျူးဘားဒုက္ခသည်အများပြားဟာမြို့လေကောင်းနဲ့နီးတဲ့ဒီ little havana လို့ခေါ်တဲ့အနေအားကိုစပြီးတော့အခြေချလာတာပါအဲ့ဒီနေရာမှာဆိုရင်ကမ္ဘာလူကြိုက်အများဆုံးကျူးဘားစားတောက်ဆိုင်လို့တော်တော်များများကအတိအမှတ်ပြုထားတဲ့ vessel စားတောက်ဆိုင်လည်းရှိပါတယ်လွန်ခဲ့တဲ့ဆယ်စုနှစ်တော်တော်များများကပြောင်းရွှေ့အခြေချသူတွေဟာအခုချိန်မှာဆိုရင်တော့အောင်မြင်တဲ့စီးပွားရေးလုပ်ငန်းရှင်တွေလည်းဖြစ်နေပြီလေကိုအောင်ရဲ့
ဟုတ်ပါတယ်ဒီဖလော်ရီဒါမှာဆိုရင်ကျူးဘားအစားတောက်တွေကလည်းအတော့ကိုနာမည်ကြီးပါတယ်ဗျဒီကျူးဘားအမေရိကန်တွေကအဲ့ဒီမှာရှိတဲ့ဒီဆိုင်ကိုလာပြီးတော့ကော်ဖီတောက်ရင်းအားကစားကစလို့နိုင်ငံတကာအရေးခင်းတွေအထိလဲပြောဆိုဆွေးနွေးကြပါတယ်ဒါပြင်နိုင်ငံရေးသမားတွေသတင်းတောက်တွေအမေရိကန်ရောက်ကျူးဘားမျိုးဆက်တဲ့လူငယ်တွေဟာရေမြေသစ်မှာအခြေချနေရတဲ့သူတို့တွေအကြောင်းပြောဆိုဆွေးနွေးနိုင်ဖို့ကိုလည်းအဲ့ဒီနေရာကိုလာရောက်လို့ရှိပါတယ်ဗျာ
ကျူဘားလူမျိုးတွေရဲ့ဆယ်ဆာဂီတပါကျူဘားတွေအကြောင်းကိုပြောမယ်ဆိုရင်ဆယ်ဆာဂီတကလည်းမပါမပီးလို့ပြောလို့ရမယ်တောင်ထင်ပါတယ်နော်ကိုအောင
်သိဟုတ်ပါတယ်ဗျာကျူဘားအပါဝင်လက်တင်အမေရိကလို့ခေါ်တဲ့တောင်အမေရိကတိုက်နိုင်ငံတွေမှာဒီအကကိုလူကြိုက်များပါတယ်ကျူဘားတွေရဲ့ဒီဆယ်ဆာအကကတော့တခြားသူတွေရဲ့အကနဲ့မတူပဲဇုံတွေကရမှာအမျိုးသမီးကိုပိုပေါ်လွင်စေခြင်းနဲ့အတွက်အမျိုးသားဟာအမျိုးသမီးကိုလက်ပတ်ပြီးတော့ကပါတယ်ဒါပြင်စီးပင်းလိတ်ဟာလဲကျူးဘားရင်ကျေးမှုရဲ့အစိပ်ပိုင်းတစ်ခုဖြစ်ပါတယ်။က Guantanamiraha, Little Havanaga, Nameji Sabin Lake Saint Pipare, Sangulare Durango, Juba Copine Ekambi, Daha Juba Yinjimule Pipare.
Hobare, where you don't swear at Duresigo, Mayoke, Sabin Lake Delay Piao, Lutown Echibi, Loarajao, Jubareha, Sabin Lake Nepatabi, Koyujabare, Sabin Lake Dadaha, Nizin, Taminsaralu, Machine Pite, Jubare, Nizin, Nitamu Boabos and Le Pipare.
တကယ်တော့ကျူပါနဲ့အမေရိကန်ပြည်ထောင်စုဟာမိုင်းတရားတော်ဝေးတာမဟုတ်ပါဘူးဗျာဒါပေမဲ့ဖီဒယ်ကက်စထိုးဦးဆောင်တဲ့ကွန်မြူနတီအစိုးရကျူပါမှာအာဏာရလာခြင်း1959ခုနှစ်ကစလို့နှစ်နိုင်ငံကြားဆက်ဆံရေးပြပြခဲ့တာပါအဲ့ဒီနောက်
1960ခုနှစ်အကြာမှာကျူပါကနေအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းအခြေချသူ25တိုးလာပါတယ်9000ကျော်ကနေပြီးတော့မှ1သိန်း6000ကျော်အထိတောင်ရှိလာခဲ့ကြတာပါအဲ့ဒီအချိန်မှာတော့ကအမေရိကန်ဘက်ကလည်းကျူပါကရွှေ့ပြောင်းလာတဲ့သူတွေကိုအထူးအခွင့်အရေးပေးပြီးတော့တခြားနိုင်ငံကရွှေ့ပြောင်းအခြေချသူတွေလိုမဟုတ်ဘဲတင်းတင်းကြပ်ကြပ်စီးစစ်တာမျိုးမလုပ်ဘဲအလွဲတကူပဲနေထိုင်ခွင့်ပေးခဲ့ပါတယ် ဒါပြင်1960ခုနှစ်မှာတော့အမေရိကန်လွှတ်တော်ကနေအမေရိကန်ပြည်ထောင်စုမှာတနှစ်နေထိုင်ခဲ့ပြီးသူတွေကိုအမြဲတမ်းနေထိုင်ခွင့်ပေးတဲ့ဥပဒေပြဋ္ဌာန်းပေးခဲ့ပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုဟာကျူပါနိုင်ငံသားအများဆုံးအခြေစိုက်ရနိုင်ငံလည်းဖြစ်လာပါတယ်ဗျ။အခုတော့လေရာစု2ဝက်ကြာနီးလျက်နဲ့ဝေးရန်သူတွေဖြစ်ခဲ့ကြတဲ့နိုင်ငံတွေကြားမှာဆက်ဆံရေးအသစ်တွေပြန်ပြီးတော့ထူ
Yazuni de wet Jojo Ajama, Nanangan Jat and Massa and Epian Satin no Melo, American Tamara Ubama, Juba Tamara, Rau Castro Ruga, Tina Gabi, Tanela Ujama, Agulo, Sapu, Senegal, Pianetti Town like Dale Pibare, a Yenongaro, Americania, Juba, Gu Sapu, Jien, Canada, Tamamo, Mexico, Nanganrigani, the Saint Puarawa.
Tilomio Sapura Hale, Taitole, Melekulabau, Juba, Gu Sapu, Namu address Sobiro, Simi Siganile, at this Topian Tabare. American Airlines, Delta, United and JetBlue abawin adhika American le chang lai amyao mya ga ro chuba ne pouman pyan swe me le chang khee sin ni thu daw mo athu sai win sa chang go pya ta khe ja ba de shin
ai chain nong ga na naingan ja pouman apie wa sat san yi pyan thu daw mo a chain cha myet ma phit de lo American Tamara Obama ga pyo bi me Juba naingan ne go American ni twa yauk le pat mu ne Juba pi tu ri ne sat san mu ha long ne ne 2.50 jaw de sign no pu pi lo to tet la de so pi yo di Tamara ga pyo ge ba de bya
Dilone, Lungere, Masla Rongaso, American Tamara to Uanine, Juba Nangango, Nipang Koze, Niba Jama, Piamiro, Yoshi Gabare. Juba Nangango Yaldor, American Tamara Barack Obama ne to Tamara Karo, Tami Neyane, Tamara Karoye, Miki Iba, Laipa to Jabare.
Tigero let Tamara Obama to Anna Yajing as Salu, Anna Shin Osure Nangani Pikabara Shimintare. Memanang about when Juba Nanganele, Agulu, Sassani, Lanjanti, Pian Pungere, a ball. American Luto, a Madriga, the bomb to Gejabau. Daimele, the Tamaraya, Juba Kizia Maro, Nangan Gaunan, the Chule, Pawinjapi, Aguka Maro, Nanangan, Shulang, Mulan, Pauvilla, and Itama, Yawni Ville, Kibare Masumi.
အင်္ဂါနေ့နဲ့ခင်ဗီအိုအေမြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါရရှင်။မေဂန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါရမယ်ခင်ဗျာ။မေလ17ရက်နေ့ကိုဗီယက်နမ်လူခွင့်ရည်နေ့ဖြစ်တဲ့အမေရိကန်ပြည်တော်စုကနှစ်ဆင်ကျင်းပပါတယ်။ဒါဟာအရှေ့တောင်အာရှမှာရှိတဲ့ဗီယက်နမ်နိုင်ငံမှာအခြေခံရပိုင်ခွင့်နဲ့မြင့်တင်ဖို့နဲ့ကာကွယ်စောင့်ရှောက်ဖို့အတွက် American and Vietnam do ye. အချိန်20မြောက်နှစ်ပတ်လည်လူခွင့်ရေးဆွေးနွေးပွဲကိုကျင်းပခဲ့တာပါ။ဒီတွေ့ဆုံပွဲမှာလူခွင့်ရေးဆိုင်ရာခြေပြန့်နဲ့ပြဿနာတွေကိုဆွေးနွေးခဲ့ကြပြီးဒီထဲမှာတရားရေးပြုပြင်မှုကြိုးစားမှုတွေဆက်ပြီးတိုးတက်လာဖို့တရားဥပဒေစိုးမိုးရေးလွတ်လပ်စွာပြောဆိုခွင့်စုဝေးခွင့်ဘာသာရေးလွတ်လပ်ခွင့် လုတ်သမားတွေမတန်ဆွမ်းသူတွေ LGBTI တွေရဲ့ရပိုင်ခွင့်တွေနဲ့ပူးပေါင်းဆောင်ရွက်မှုတွေအပြင်တခြားတရားပြဿနာတွေကိုပါဆွေးနွေးခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ်ထဲမှာဗီယက်နမ်နိုင်ငံတွင်ဘာသာရေးနဲ့နိုင်ငံရေးဆိုင်ရာငြင်းချမ်းစွာထုတ်ပေါ်ပြောဆိုမှုနဲ့အဖမ်းခံရတာတွေလျော့ပါတော့တာတွေ့ရတယ်လို့အမေရိကန်နိုင်ငံခြားရေးဌာနဒီမိုကရေစီလူ့ခွင့်ရေးနဲ့အလုသမားရေးရလက်ထောက်နိုင်ငံခြားရေးဝန်ကြီးတောမ်မလနော့စကီကပြောပါတယ်။ဒါပေမဲ့လည်းမကြသေးခင်ကမှငြင်းချမ်းစွာဆန္ဒပြမှုလေးတွေမသိမသာတိုးလာတာအတွက်တော့စိတ်ပူတယ်လို့ဆိုပါတယ်။ဒီကိစ္စမျိုးကိုထုတ်ဖော်ပြောကြားဖို့အတွက်အမေရိကန်ပြည်ထောင်စုကမျှော်လင့်ထားကြောင်းပြောဆိုခဲ့တယ်လို့စိတ်ပူစရာရေရှည်ဖြစ်ပေါ်နေတဲ့ပြဿနာတချို့ကိုဖြေရှင်းနိုင်လိမ့်မယ်လို့ယူဆကြောင်းလည်းပြောပါတယ်။ဆွေးနွေးခဲ့ကြတဲ့တီးခြားပြဿနာတွေထဲမှာအမေရိကန်ဘက်ကတင်ပြတာတစ်ခုကဒီဇင်ဘာလတုန်းကအစိုးရဆန့်ကျင်ရေးလုံဆောင်မှုနဲ့အဖမ်းဆီးတာခံနေရတဲ့ထင်ရှားတဲ့လူခွင့်ရေးရှိနေငွေဝန်ဒါကိစ္စဖြစ်ပါတယ်။သူဟာ2009ခုနှစ်တုန်းကလည်းအလားတူအမှုနဲ့ထောင်နှံ၄နှစ်အခြားခံခဲ့ရပါတယ်။နောက်ထင်ရှားတဲ့အမှုတစ်ခုဖြစ်တဲ့ blogger ငွေဟူဗင်းအမှုမှာတော့သူဟာနိုင်ငံအကျိုးစီးပွားကိုထိခိုက်အောင်ဒီမိုကရေစီနဲ့လွတ်လပ်ခွင့်ကိုအလွဲသုံးစားလုပ်တယ်လို့အာဏာပိုင်တွေကပြောဆိုပြီးမတ်လထဲမှာထောင်နှံ၅နှစ်ချမှတ်ခဲ့တာပါ။မတ်လနောက်ဆုံးဖတ်ထဲမှာပဲဗီယက်နမ်အစိုးရကအခုလိုတက်ကြွလှုပ်ရှားသူစုစုပေါင်း9ဦးကိုပြစ်ဒဏ်တွေချမှတ်ခဲ့ပါတယ်။2015နှစ်ကုန်မှာထုတ်ပြန်တဲ့အမေရိကန်နိုင်ငံခြားရေးဌာနလူ့ခွင့်ရေးအစီရင်ခံစာထဲမှာတော့ဗီယက်နမ်နိုင်ငံမှာနိုင်ငံရေးအကျဉ်းသားပေါင်း100လောက်ထိန်းသိမ်းထားတယ်လို့ဆိုပါတယ်။ဒီနိုင်ငံရေးအကျဉ်းသားအလုံးကိုချွင်းချက်မရှိပြန်ပြီးလွှတ်ပေးဖို့အတွက်အမေရိကန်ပြည်ထောင်စုကတောင်းဆိုပါတယ်။ဗီယက်နမ်နိုင်ငံရဲ့တရားဥပဒေတွေကိုနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေနဲ့နိုင်ငံတကာလိုက်နိုင်ရမယ့်စည်းမျဉ်းစည်းကမ်းတွေနဲ့ကန့်ညီအောင်တရားဝင်ပြောင်းလဲရေးအတွက်လောကတာရီလှုပ်ဆောင်နေတဲ့ဗီယက်နမ်နိုင်ငံရဲ့တိုးတက်မှုတွေကိုအမေရိကန်ပြည်ထောင်စုကဆက်လက်ပြီးစောင့်ကြည့်နေပါတယ်လို့လည်းပြောပါတယ်။အသင်းပင်ဖွဲ့စည်းခွင့်ဥပဒေ၊ဆန္ဒပြမှုဆိုင်ရာဥပဒေနဲ့ဘာသာရေးဆိုင်ရာဥပဒေတွေလိုလူခွင့်ရင်းနဲ့ပတ်သက်နေတဲ့ဥပဒေတွေအပါအဝင်အဓိကကျတဲ့ဥပဒေတွေကိုဒီနှစ်ထဲမှာဗီယက်နမ်အမျိုးသားလွှတ်တော်မှာပြဋ္ဌာန်းမှုရှိပါတယ်။အမေရိကန်နဲ့ဗီယက်နမ်နှစ်နိုင်ငံဆက်ဆံရေးမှာအရေးပါတဲ့အစိတ်ပိုင်းတစ်ခုဖြစ်တဲ့ဗီယက်နမ်ပြည်သူတွေရဲ့လူခွင့်ရေးဆိုင်ရာအခြေခံရပိုင်ခွင့်တွေနဲ့ပတ်သက်လို့တော့စိတ်ပူနေသေးပဲလို့လည်းပြောပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့ American ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အခုတော့သတင်းချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပြီမို့ကိုဇော်ဝင်းလိုင်ကပြောပြမှာပါ။
ပြည်ထောင်စုနိုင်ငံတွင်ဥပဒေစိုးမိုးမှုမဲ့နေတဲ့ဒေသတွေမှာချစ်ကိုယူလာနေတဲ့ IS နဲ့တခြားစစ်သွေးကြောအဖွဲ့တွေကိုနှိမ့်နှင်းနိုင်ရေးအတွက်နိုင်ငံတကာကအတိမတ်ပြုလိဗျာအစိုးရအဖွဲ့ကိုလက်နက်ထောက်ပံ့ပေးဖို့အစဉ်အသင်းရှိနေပြီဖြစ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုနဲ့တခြားအင်အားကြီးနိုင်ငံတွေကပြောဆိုလိုက်ပါတယ်။လိဗျာနိုင်ငံမှာစတင်ဖွဲ့စည်းစာဖြစ်တဲ့မခိုင်မာသေးတဲ့အစိုးရအဖွဲ့ကိုအင်အားကောင်းလာအောင်ပံ့ပိုးရေးအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့နိုင်ငံပေါင်း20ကျော်ကထိပ်တန်းအရာရှိတွေဩစတြီးယားနိုင်ငံဗီယက်နမ်မြို့မှာတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာလေအင်ကပြောင်းလဲထားသူတွေကိုသူတို့ပြောင်းလဲတဲ့တတ်မှတ်ချက်အတိုင်းတန့်စင်ခန်းအင်တာတွေမှာဝင်ကွင့်ပေးဖို့တမရအဝါမအစိုးရကခွင့်ပြုလိုက်တာနဲ့ပတ်သက်ပြီး Conservative ရှေးရိုးဆွဲဝါဒီဝေဖန်ရေးသမားတွေကတရားဝင်ထပ်ပြီးပြင်းပြင်းထန်ထန်ထိုးနှက်တိုက်ခိုက်နေပါတယ်။ Texas ပြည်နယ်ကတော့ဒီကိစ္စကိုတိုက်သွားမယ်ဆိုပြီးတမရအဝါမရဲ့အတိုက်ခံအဖြစ်ကြာမြင့်စွာရတည်ခဲ့ဘူးသူ Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကပြောပါတယ်။မြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့အတိတ်ကာလတွေကဆန္ဒပြပွဲတွေကိုဖြိုခွင်းရမှာအင်အားအလွန်အကျွံသုံးဆွဲတာတွေရှိခဲ့တဲ့အတွက်ပုံမပြီးပြည့်စုံတဲ့တင်နန်းတွေပို့ချပြီးပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့လိုအပ်တယ်ဆိုတာကိုတာဝန်ရှိသူတွေကဝန်ခံပြောကြားလိုက်ကြပါတယ်။2015ခုနှစ်မတ်လအတွင်းပညာရေးဥပဒေပြုပြင်ပြောင်းလဲရေးအတွက်ညီညာသာဆန္ဒပြခဲ့ကြသူတွေကိုចောင်းသားတွေကိုရဲတပ်ဖွဲ့ကအကြမ်းဖက်နေနှင်းခဲ့တာဟာနိုင်ငံတကာကထောက်ပြပြောဆိုစရာဖြစ်နေပါတယ်။ UNODC ကနေပြည်တော်မှာမေလ16ရက်နေ့ကပြုလုပ်တဲ့ကုလသမဂ္ဂအစည်းအဝေးခန်းစာမှာမြန်မာနိုင်ငံရဲတပ်ဖွဲ့ပြည်ပြည်မှုလိုအပ်တဲ့အကြောင်းကိုထည့်သွင်းဖော်ပြထားတာဖြစ်ပါတယ်။စစ်အစိုးရအလိုကျရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးလာမယ့်ဩဂုတ်လအတွင်းကျင်းပမယ့်လူမှုဆန္ဒခိုင်ဝဲမတိုင်ခင်မှာထိုင်းနိုင်ငံအတွင်းစီးပွားရေးကာလအတန်ကြာရှိခဲ့တဲ့နိုင်ငံရေးမတည်ငြိမ်မှုတွေနဲ့တခြားစိန်ခေါ်မှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့ဆိုပါတယ်
။ကိုစော်ဝင်းလိုင်ကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစည်းအဝေးထုတ်လုပ်ရေးမှူးကတော့ဦးဆန်မိုးပဲပါ။အင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်ရှင်။အင်ကာနေ့နေ့နဲ့ King VOA မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.